Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်အောက်တိုဘာလ23ရက်တောက်ကြနေ့ညနေပိုင်း VOA တန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။နှိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနာဆင်ရမယ့်သတင်းလေးတွေမှာတော့အမေရိကန်နိုင်ငံကြားရေးဝန်ကြီး John Kerry ဟာစီးရီးယားရဲ့နိုင်ငံရေးအနာဂတ်ကိုဆွေးနွေးဖို့ Australia နိုင်ငံမှာရောက်နေပါတယ်။ဒီမနက်ကမှရှင်းလာတဲ့ကျင်းပမဲ့ရွေးကောက်ပွဲတွေကိုဒီမိုကရေစီနည်းချက်ဖြစ်အောင်ဆောင်ရွက်ဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တူကတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုနားလောင်နေသူချင်းများပြေးမှာပါ
။အခုညနေပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေကတော့အရင်ဆုံးမြမပြည်သူတွေလိုလားတဲ့ခေါင်းဆောင်ရွေးချယ်ခွင့်ဖြစ်တဲ့ရွေးကောက်ပွဲကိုအမေရိကန်ပြည်အောင်စုကစောင့်ကြည့်နေတဲ့အကြောင်
း For Burma's citizens or for many of them at least this electionrepresents a chance to finally choose
American ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ရဲ့ပြောကြားချက်ကိုထုတ်လွှင့်ပေးသွားမှာပါမြမကြောင်မြတ်လုပ်ငန်းကဝင်ငွေတွေဘယ်ကိုရောက်နေသလဲလက်စားမှုစောင့်ကြည့်ရဲ့ပြောကြားချက်မြမငြိမ်းချမ်းရေးမှာအမျိုးသမီးတွေပါဝင်ခွင့်မရသေးဘူးဆိုတဲ့အမျိုးသမီးခွင့်ရေးလှုပ်ရှားသူတဦးနဲ့ဆက်သွယ်မေးမြန်းချက်တခါရွေးကောက်ပွဲနဲ့ခါရော်မီစီးပွားရေးလုပ်ငန်းတွေအကြောင်းစတဲ့သတင်းဆောင်ပါတွေကိုနားဆင်ကြားရဖို့ရှိပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်
စီးရီးယားရဲ့နိုင်ငံရေးအနာဂတ်အတွက်ဆွေးနွေးဖို့အမေရိကန်နိုင်ငံကြားရေးဝန်ကြီး John Kerry နဲ့ရုရှားနိုင်ငံကြားရေးဝန်ကြီး Sergey Lavrov တို့ဩစတြေးလျနိုင်ငံ Vienna မြို့မှာတွေ့ဆုံခဲ့ကြပါတယ်။တောက်ချန်နေကဝန်ကြီးတို့လက်ဆွဲနှုတ်ဆက်ပြီးဆွေးနွေးပွဲကိုဝင်သွားခဲ့ကြပေမဲ့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူး။အမေရိကန်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးတွေဟာကုလသမဂ္ဂ sorry Turkey တို့ကကိုယ်စားလှယ်နဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရုရှားနိုင်ငံကစီးရီးယားရေးမှာဝင်ရောက်ဆွတ်ဖက်တာအနေနဲ့ကြီးမားပြီးပြစ်ခတ်တွေကိုလည်းပုံမိုကြီးထွားစေတယ်လို့ယုံကြည်ရဲအကြောင်းလဲဒီကနေ့ဆွေးနွေးပွဲမှာတိုင်ခင်မှာပဲ sorry နိုင်ငံကြီးဝန်ကြီးအဒက်ဂျူဗီယာကပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကတော့စီးရီးယားသမ္မတဘာရှာအဆတ်ကိုပြဿနာကိုအပြေရှာရမှာထက်သွင်းမစဉ်းစားဖို့ရှင်းရှင်းလင်းလင်းပြောဆိုထားပေမဲ့ရုရှားနိုင်ငံကတော့စီးရီးယားအရာပံ့ပိုးကူညီနေတာပါ။နိုင်ငံကြီးဝန်ကြီးလေးဦးတွေ့ဆုံဆွေးနွေးမှုဒီနိုင်မှုတွေမှာနိုင်ငံတွေထိတဲ့ပို့ပြီးဆွေးနွေးပွဲတွေမှာခြေခြေမြက်ပါဝင်လာအောင်လမ်းဖွင့်ပေးတင်တယ်လို့လည်းဂျာမနီနိုင်ငံဘာလင်မြို့မှာကြာသာပြည်နေတုန်းကခီးတစ်ထောက်ရောက်ချိန်မှာဝန်ကြီးကယ်ရီကပြောကြားထားပါတယ်ဂျာမန်ဝန်ကြီးချုပ်အင်ကလာမာကဲအပါဝင်အနောက်ဥရောပနိုင်ငံခေါင်းဆောင်တွေကလည်းစီးရီးယားသမ္မတအာဆာငင်းချဲရေးအတွက်အန္တရာယ်တစ်ခုဖြစ်တယ်လို့မြင်နေကြတာပါစီးရီးယားပြည်ကကိုနိုင်ငံရေးအရာဖြေရှင်းနိုင်မှုဝိုင်းဝန်းကြိုးပမ်းနေကြပေမဲ့စီးရီးယားသမ္မတအာဆာလူမျိုးအတွက်ကတော့အနာဂတ်နိုင်ငံရေးမှာနေရာမရှိနိုင်ဘူးလို့လည်းဂျာမန်ဝန်ကြီးချုပ်ကမှတ်ချက်ပေးထားပါတယ်။တူရကီနဲ့ဆော်ရီနိုင်ငံတွေကလည်းသမ္မတအာဆက်ဆိုးရွားကိုစန့်ချင်နေကြပေမဲ့အခိုင်အမာအားပေးထောက်ခံနေတဲ့ရုရှားနိုင်ငံကနိုင်ငံကြားရေးဝန်ကြီးဆာဂေးလက်ဗရော့ကတော့ဗီယက်နမ်ဆွေးနွေးပွဲမှာဘလို့နိုင်ငံရေးအဖြေမျိုးကိုတင်ပြနိုင်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့အရှေ့လေပိုင်းဒေသကပြဿနာတွေမှာအနောက်နိုင်ငံတွေကဝင်ရောက်ဆွတ်ဖက်နေတာကြောင့်ဒေသရင်းအာဏာချိန်ခွင်ရှာမညီရဲကမောက်ကမအခြေအနေတွေနဲ့ကြုံတွေ့နေရတယ်ဆိုပြီးပြောဆိုထားပါတယ်
။ East Jerusalem ကသာသနာနယ်မြေထဲမှာမွတ်စလင်ဝတ်ပြုသူတွေအပေါ်သတ်မှတ်ထားတဲ့အသက်ကန့်သတ်ချက်ကို Israel ဘက်ကပယ်ဖျက်ပေးလိုက်ပါတယ်။ဒီလိုရဟာနှစ်နိုင်ငံကြားလူသေးစေတဲ့အထိဖြစ်ပွားနေတဲ့တင်းမာမှုတွေကိုရှော့ချလိုတဲ့ကြိုးပမ်းချက်တရားလည်းဖြစ်နိုင်ပါတယ်။ September လလယ်လောက်ကစဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အသက်ကန့်သတ်မှုကိုတောက်ကြနေတွေအတွက်ချမှတ်ထားခဲ့တာပါ။ဂျူးတွေကမွန်ဖျားကြောင်းလို့ခေါ်ပြီး Islam တွေက El Sabli လို့ခေါ်ကြတဲ့ဒီသာသနာနယ်မြေထဲကိုငယ်ရွယ်တဲ့ Islam ဘာသာဝင်လူငယ်တွေကိုဝင်ခွင့်ပိတ်ပင်ထားခဲ့တာပါ။ Israel နဲ့ Palestine တို့ကြားဖြစ်ပွားနေတဲ့ပဋိပက္ခတွေအဆုံးသတ်ဖို့တန်တမန်တွေဖက်ကကြိုးစားနေချိန်မှာပဲခုလိုတဲ့ကန်တမှုရှော့ချပေးလိုက်တာလည်းဖြစ်ပါတယ်။ဂျော်ဒန်အနောက်ဘက်ကမှစစ်သားတယောက်ကိုဓာတ်နဲ့ထိုးတဲ့ပါလက်စတိုင်းတယောက်ကိုတောက်ကြနေကပစ်တက်လိုက်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အကြမ်းဖက်မှုအဆုံးသတ်သွားဖို့နှစ်ဘက်စလုံးကကြိုးစားလုံဆိတ်ရှိမှဖြစ်တယ်လို့တောက်ကိုအဆုံးသတ်ဖို့အဖြေတစ်ခုရှိမယ်လို့သူ့အနေနဲ့မျှော်လင့်ထားတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကအစ္စရေးဝန်ကြီးချုပ် Benjamin Netanyahu ကိုဘာလင်မြို့မှာပြောဆိုပြီးနောက်တည့်မှာပဲအခုလိုဓာတ်ထိုးမှုဖြစ်သွားခဲ့တာပါ။ဒီအကြမ်းဖက်မှုတွေဟာ Hamas အကြမ်းဖက်အုပ်စုအစ္စရေးထဲမှာလှုပ်ရှားနေတဲ့ IS အဖွဲ့နဲ့ပါလက်စတိုင်းသမ္မတမမ်မုဒ်အဘတ်တို့ကြောင့်ဖြစ်လာရတာဆိုပြီးမစ္စတာနာတန်ယာဟုကထပ်ပြောပါရယ်မစ္စတာကယ်ရီကတော့တစ်ဖက်နဲ့တစ်ဖက်အပြစ်တင်နေတာကိုရပ်ပြီးအကြမ်းဖက်မှုရပ်တန့်သွားအောင်လှုံ့ဆော်ဖို့ကိုတိုက်တွန်းသွားပါရယ်အခုအကြမ်းဖက်မှုအတွင်းအစ္စရေးဘက်ကအ ਨੇ ဆုံးလူ၈ယောက်နဲ့ပါလက်စတိုင်းဘက်ကတော့လူ50ထက်မနည်းသေဆုံးခဲ့ပါရယ်
အမေရိကန်နိုင်ငံကြီးဝန်ကြီးဟီလာရီကလင်တန်ဟာ 2012ခုနှစ်ကလီဗျားနိုင်ငံဘင်ဂါဇီမြို့ကောင်စီဝင်ရုံးတက်ခတ်ခံရမှုနဲ့ပတ်သက်လို့ကင်တွယ်ဆောင်ရွက်ခဲ့တာတွေကို7နှစ်ကြာထွက်ဆိုခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲသမ္မတလောင်းဖြစ်ရွေးခံမဲ့မဲဆွယ်စည်းဝေးအစီအစဉ်တွေပြန်လည်စတင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ Republican နဲ့ဦးဆောင်တဲ့ Outlook တော်ကော်မတီရဲ့မနေ့ကကြားနာပွဲမှာတော့လီဗျားနိုင်ငံဆိုင်ရာ American သမ္မတကြီး Christopher Stevens အပါအဝင် American နိုင်ငံသား၄ဦးတည်ဆုံရတဲ့အကြမ်းဖက်တက်ခတ်ခံရမှုနဲ့ပတ်သက်လို့တခြားသူတွေထက်သူ့မှာပိုပြီးအရေးပြက်ခဲ့ရတဲ့အကြောင်းဝင်းကြီးကလင်ကပြောဆိုခဲ့တာပါ Republican တွေကတော့တက်ခတ်မှုဘလို့ဖြစ်ခဲ့တယ်မဖြစ်အောင်ဘလို့ကြိုတင်ကာဝယ်သင့်တယ်ဆိုတဲ့အပေါ်ဝင်းကြီးအောင်ကလင်ရဲ့ပြောဆိုချက်တွေဟာရှင်းအောင်မညီဘူးဆိုပြီးဆွဆွဲခဲ့ကြပါတယ်ဝင်းကြီးပြဿနာတွေကြုံနေရပေမဲ့တိုးမြင့်ချထားပြတာမျိုးမတွေ့ရဘူးလို့လည်း Republican လွှတ်တော်မှ Mike Pompeo ကပြောဆိုခဲ့တာပါဝင်းကြီးအောင်ကလင်ကတော့လုံခြုံရေးအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးခဲ့တဲ့အကြောင်းအခိုင်အမာပြောဆိုသွားပါတယ်အဲမကြီးကလုံခြုံရေးကိုတိုးမြင့်ပေးဖို့တောင်းခံထားပေမဲ့ဝင်းကြီးအောင်ကလင်တန်ကပယ်ချခဲ့တယ်လို့ Republican အမှတ်တချုပ်ကပြောဆိုခဲ့တဲ့အပေါ်မှာလည်းလုံခြုံရေးအတွက်တောင်းခံမှုတွေကလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေရဲ့လက်ထက်မှသာရှိနေပြီးသူ့စီကိုရောက်လာတာမျိုးမတွေ့ဘူးဆိုမရှိခဲ့ဘူးဆိုပြီးတော့လည်းဝင်းကြီးအောင်ကလင်တန်ကတုံ့ပြန်ပြောဆိုသွားပါတယ်
ချက်သမရနိုင်ငံဟာဒုက္ခသည်တွေနဲ့ရွှေပြောင်းဝင်ရောက်သူတွေကိုစိုးရတဲ့အခြေအနေတွေအောက်မှာဖမ်းဆီးထိန်းသိမ်းထားတယ်လို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးကပြောကြားလိုက်ပါတယ်။ယုံကြည်စိတ်ချရတဲ့သတင်းရင်းမြစ်အတော်များများစီကားရတဲ့အချက်လက်တွေအရချက်သမရနိုင်ငံထဲမှာရွှေပြောင်းဝင်ရောက်သူတွေအပေါ်စနစ်တကျနဲ့လူအခွင့်ရေးချိုးဖောက်နေကြတယ်လို့ကုလပြောခွင့်ရသူကဆိုပါတယ်။ကလင်းငယ်ရဲ့အခွင့်အရေးတွေကိုစနစ်တကျချိုးဖောက်ခံနေရတာတိတ်ကိုထင်ရှားပါတယ်။သူတို့ရဲ့မိဘတွေနဲ့အခြေအနေတွေဟာဒုက္ခသည်တွေဖြစ်နေတာကြောင့်ပဲကလေးတွေကိုဘလို့အခြေအနေမှာပဲဖြစ်ဖြစ်အခုလိုထိန်းသိမ်းမထားသင့်ဘူးလို့လည်းပြောပါတယ်။ထာကလူအခွင့်အရေးချိုးဖောက်တာဖြစ်ပြီးဒီအခွင့်အရေးကိုဘရောမှပြောင်းလဲလုပ်လို့မရဘူးလို့လည်းပြောခွင့်ရသူကဆိုပါတယ်။ချက်သမရနိုင်ငံမှာဒုက္ခသည်တွေနဲ့ရွှေပြောင်းဝင်ရောက်သူတွေကိုရက်ပေါင်း40ကျောင်းအောင်ထိန်းသိမ်းလေးရှိတယ်လို့ဖမ်းဆီးခံရသူတွေကိုတနေ့တာထိန်းသိမ်းဖို့ကုန်ကျစရိတ် $10 ခွဲလောက်ရဖို့အဝတ်အစားတွေချုပ်စစ်ဆေးတာတွေရှိတယ်လို့လည်းပြောပါတယ်။ချက်သမရမီဆိုဇမန်ကတော့ဒုက္ခသည်တွေနဲ့ရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းဆက်ဆံမှုနဲ့ပတ်သက်တဲ့သူ့ရဲ့မူဝါဒရေးရွာတွေပေါ်ဒီလိုဝေဖန်ပြောဆိုမှုတွေကိုပယ်ချလိုက်ပါတယ်။
ဒီကန်တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာဘာသာအစည်းအဝေးရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာကျင်းပဖို့သတင်းပတ်နိုင်ငံသားချန်တော်တဲ့ရွေးကောက်ပွဲတွေကိုဒီမိုကရေစီနည်းပြဖြစ်အောင်ဆောင်ရွက်ဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တူကတိုက်တွန်းလိုက်ပါတယ်။ဆိုရင်မကင်းစရာအခြေအနေတွေရှိနေစေဖြစ်ပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးဒီမိုကရေစီလမ်းကြောင်းပေါ်ကိုရှောက်လန်းဖို့အမေရိကန်လွှတ်တော်ကလူများစု Republican ခေါင်းဆောင် Mitch McConnell ကတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီမစင်တာတွေရှိနေတာလွှတ်တော်ရဲ့လေးပုံတစ်ပုံကိုစစ်တပ်ကနေရာယူထားတာ Muslim Rohingya တွေပေါ်ခွဲခြားဆက်ဆံနေတာသတင်းမီဒီယာတွေပါဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေကိုအရေးယူတာမျိုးလို့အမေရိကန်ပြည်ထောင်စုအတွက်စိုးရိမ်မကင်းစရာတွေရှိနေတာကို Republican ခေါင်းဆောင်ကအမေရိကန်ထက်လွတ်တော်မှာကြာသပတေးနေ့ကပြောကြားသွားတာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ပြည်ရင်ပြောင်းလဲရေးတွေကိုမျှော်လင့်ထားတဲ့အတိုင်းလုပ်မလာခဲ့ရင်တော့အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံရေးစီးပွားရေးစစ်ပဆက်ရဆက်ဆံရေးတွေတိုးမြင့်မှုအခက်အခဲရှိနေတယ်လို့လည်းသတိပေးခဲ့တာပါ။ဒါပေမဲ့လည်းသမ္မတဦးသိန်းစင်ဦးဆောင်တဲ့အစိုးရအနေနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲတွေကိုလွတ်လပ်မြတ်တအောင်ကျင်းပပြီးပြည်ရင်ပြောင်းလဲရေးတွေကိုတက်တည်ပြနိုင်မယ့်အခွင့်အလမ်းရှိနေတယ်လို့လည်းပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးရင်ဆိုင်နေရတဲ့စင်ကော်မှုတွေနဲ့ပတ်သက်လို့ American Outlook တော်မှာဆွေးနွေးကြားနာခဲ့ပြီးနောက်တစ်ရက်မှာပဲထိပ်တန်းလွှတ်တော်အမတ် Mitch McConnell ရဲ့တိုက်တွန်းပြောဆိုချက်ထွက်ပေါ်လာခဲ့တာပါ
။တိုင်းပြည်ရဲ့နှစ်စဉ်ပြည်ရင်းထုတ်ကုန်တန်ဖိုးရဲ့တဝက်နီးပါးဖြစ်တဲ့ $30 billion ကျော်ကိုမြန်မာအကြောင်းမြတ်လုပ်ငန်းကနေနှစ်စဉ်ဝင်ဝေရနေတယ်လို့တောက်ကြနေကထုတ်တဲ့လက်စာမှုလေးလာဆောင်ကြည့်ရေးအဖွဲ့ရဲ့စီရင်ခန်းစာမှာဖော်ပြထားပါတယ်။လန်ဒန်အခြေစိုက် Global Witness ရဲ့ခန့်မှန်းချက်ဟာတိကျမှန်ကန်မဲဆိုရင်လျှို့ဝှက်လောက်ကိုင်းနေတဲ့အကြောင်းမြတ်လုပ်ငန်းဟာတရားမဝင်ဘိန်းနဲ့မူရစ်ဆေးဝါးကူတန်းရောင်းဝယ်မှုကရတဲ့ဝင်ငွေထက်ဆယ်ဆပုံများသွားမှာပါ။အကြောင်းမြတ်လုပ်ငန်းအများစုကအရင်စစ်အစိုးရအကြီးအကဲဟောင်းဗိုလ်ချုပ်မူကြီးတန်းရွှေအပါအဝင်ဩဇာရှိနေတဲ့စစ်တပ်ထက်ကလက်ရှိအရာရှိတွေနဲ့အချိတ်ဆက်ရှိတဲ့တတိတွေနဲ့ပတ်သက်နေပြီးအစိုးရဌာနတွေထက်ကိုကြောင်းမြတ်ကဝင်ငွေနည်းနည်းလောက်ပဲဝင်လာတယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။စစ်တပ်နဲ့ဆက်ဆက်နေတဲ့တတိတွေ၊မူရစ်ရာဇာတွေနဲ့ခရိုနီကုမ္ပဏီတွေကစစ်အစိုးရလက်ထက်ကလေးကကြောင်းမြတ်လုပ်ငန်းကိုတိတ်တဆိတ်ကြိုးကန့်ခဲ့ကြတယ်လို့လည်း Global Witness ရဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်။ဒီလုပ်ငန်းကမြန်မာနိုင်ငံထဲမှာအကျင့်ပြတ်ချဆမှုအများဆုံးလုပ်ငန်းဖြစ်တယ်လို့လန်ဒန်ချိတ်ဆိုင် Global Witness အဖွဲ့က German Kobach က VOA ကိုတောက်ကြနေကပြောပါရယ်။ကြောက်စိန်ထုတ်လုပ်ငန်းနဲ့ရောင်းဝယ်မှုကနေစစ်တပ်ကကောက်ယူတဲ့ငွေတွေဟာကချင်ပြည်နယ်ရင်းက ့တပုံတွေကိုတိုက်ဖို့နဲ့စစ်ပွဲတွေရပ်သွားအောင်လို့အသုံးပြုဖို့လို့ကချင်ပြည်သူတွေကယုံကြည်နေကြတာပါ။ကချင်ပြည်နယ်ကကြောက်စိန်သူ့ဖွဲ့ရေးလုပ်ငန်းတွေလက်တလုံးမှာတိတိတသားအရှင်းမြင်လှုပ်ဆောင်လာနေတာဟာလေလာမယ့်ရွေးကောက်ပွဲကနေနိုင်ငံရေးအပြောင်းလဲတွေဖြစ်လာနိုင်မယ်ဆိုတဲ့ဆိုရင်မူကြောင့်ဖြစ်မယ်လို့လည်းတက်ကြွသူတွေကသုံးသပ်ပါတယ်
။ပြည်ထောင်နိုင်ငံမှာနှစ်ပေါင်း30အတွင်းအစိုးရဆုံးရင်မတော်တဆမှုလို့ဆိုရမယ်။ဘော်ရူမျိုးအနည်းကဘတ်စကားမတော်တဆမှုမှာပင်စင်စားအများစုပါဝင်လူ42ယောက်ထက်မနည်းသေဆုံးသွားတယ်လို့ခန့်မှန်းထားကြပါတယ်။ပူစကင်ချေးရွာနီးလမ်းပေါ်က2019တခုမှာခီးစဉ်တွေအပြည့်ပါလာတဲ့ဘတ်စကားကိုထရက်ကားတစ်စင်းကဝန်တက်မိရာကကားနှစ်စင်းစလုံးမီးလောင်ပောက်ကွဲသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မီးလောင်နေတဲ့ကြားကအသက်မသေလွတ်မြောက်လာသူရှိဦးရှိတယ်လို့လည်းသတင်းတွေကဖော်ပြနေပြီးမတော်တဆမှုဖြစ်ရနေရာကိုတော့ဒါဇင်နဲ့ချီတဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေရောက်သွားခဲ့ကြပါတယ်။မတော်တဆမှုနဲ့ပတ်သက်လို့ဂရိနိုင်ငံကိုခီးသွန်းနေတဲ့ပြည်သစ်သမ္မတဖရန်ဆွာဦးလန်းကလည်းခြေကွဲဝယ်ရာဖြစ်ဖြစ်ကိုကံတွယ်ဖို့အစိုးရကပြည့်ဝဆောင်နေတယ်လို့ပြောဆိုခဲ့တာပါ။ပြည်သစ်သမ္မတခီးစဉ်တဝက်တစ်ပြည့်နဲ့လက်ပြန်ရင်လာဖို့စဉ်းစားထားတယ်လို့လည်းဆိုပါတယ်။ဘော်ဒူးမြို့ရှိတဲ့ကီလိုမီတာ50လောက်အကွာကမတော်တဆမှုဖြစ်ရနေရာကိုတော့ပြည်သစ်ဝန်ကြီးချုပ်မနျူရယ်ဘောပြည်ရေးဝန်ကြီးနဲ့တရုတ်ပို့ဆောင်ရေးဝန်ကြီးတို့လည်းတွားရောက်ခဲ့ကြတာပါ။ပြည်သစ်နိုင်ငံရှိတိုင်းမှာကလေးငယ်44ယောက်ပါဝင်လူပေါင်း53ယောက်တည်ဆုံခဲ့တဲ့1982ခုနှစ်တုန်းကဘတ်စကားမတော်တဆမှုပြီးရင်အခုနောက်ဆုံးဖြစ်ရာအဆိုးအဝါဆုံးရင်မတော်တဆမှုလည်းဖြစ်နိုင်ပါတယ
်။မက္ကဆီကိုနိုင်ငံအနောက်တောင်ဘက်ကိုဝင်ရောက်လာတော့မယ့် ARG Hurricane မုန်တိုင်း Patricia ဟာအတွက်လူတွေကကြိုတင်ပြင်ဆင်နေကြပါတယ်။1949ခုနှစ်ကတည်းကမက္ကဆီကိုနဲ့ထိစပ်နေတဲ့ Pacific ကမ်းခြေတစ်လျှောက်ဖြစ်သွားတဲ့မုန်တိုင်းတွေထဲမှာဒီမုန်တိုင်းကသမိုင်းတစ်လျှောက်အင်အားအပြင်းဆုံးအဖြစ်ပြောင်းလဲသွားမဲ့ပုံပေါ်တယ်လို့မက္ကဆီကိုရေအရင်းမြစ်စီမံခန့်ခွဲမှုကော်မရှင်နာမင်းကြီး Roberto Ramirez de la Pera ကပြောပါရယ်။အမြင့်ဆုံးအဆင့်ဖြစ်တဲ့အဆင့်၅ရှိတဲ့ Hurricane မုန်တိုင်းကြောင့်ဒီကနေ့တောက်ကြနေနေ့လယ်ပိုင်းလောက်မှာမြေပြိုမှုတွေဖြစ်လာနိုင်တယ်လို့တနအီကိုကီလိုမီတာ160လေးတိုက်နှုန်းရှိမယ်လို့လည်းအစိုးရဘက်ကခန့်မှန်းထားပါရယ်။
နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါ။မကြာခင်မှာတော့ဒီမြန်မာပြည်ရဲ့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးသွားပါမယ်။အခုရင်ဆုံးဒီမြန်မာကြောင်မြတ်လုပ်ငန်းကနေရတဲ့ဝင်ငွေတွေဘယ်ကိုရောက်သွားသလဲကြည့်ကြရအောင်ပါ။မြန်မာကြောင်မြတ်လုပ်ငန်းကနေဝင်ငွေအမေရိကန်ဒေါ်လာ37ဘီလျံလောက်ရရှိနေတယ်လို့လက်စားမှုလေလာဆောင်ကြည့်ရေးအဖွဲ့တစ်ဖွဲ့ကဒီကနေ့မှပြောပါတယ်။ဒီပမာဏဟာအာဏာပိုင်တွေတရားဝင်ထုတ်ပြန်ထားတဲ့စည်ရင်းကိန်းကဏ္ဍတွေထက်အများကြီးပိုနေပြီးနိုင်ငံဘန်ဒါငွေတွေဟာလက်ရှိအာဏာပိုင်တွေစစ်ဖက်ခေါင်းဆောင်တွေစစ်ဘိုလ်ချုပ်ဟောင်းတွေစီကိုရောက်သွားတာဖြစ်တယ်လို့လည်းဆိုပါတယ်။ဒီအကြောင်း AFP နဲ့ AP သတင်းတွေကိုအခြေခံပြီးတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
2014ခုနှစ်ကကြောက်စိမ်းလုပ်ငန်းကနေမြန်မာနိုင်ငံဟာအမေရိကန်ဒေါ်လာ37ဘီလီယံဘူးလောက်ရရှိခဲ့တယ်လို့လန်ဒန်အခြေစိုက် Global Witness အဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီပမာဏဟာ GDP ပြည်တွင်းထုတ်ကုန်တန်ဖိုးတဝက်နီးပါးရှိပြီးဒီအဖို့ရန်ကြောက်တွေကိုနိုင်ငံရဲ့တခုရီးသောတရားဝင်ဈေးကွက်ဖြစ်တဲ့ကြောက်မြက်ပြပွဲမှာရောင်းချရတယ်ဆိုတဲ့ငွေပမာဏ 3.4 ဘီလီယံထက်လည်းအများကြီးကွာနေတာပါ။ဒါအပြင်အဲ့ဒီကြောင်မြတ်တူဖော်တဲ့လုပ်ငန်းကိုဘယ်သူတွေကပိုင်ဆိုင်ကြရလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းဘယ်သူမှမသိကြဘူးလို့ Global Witness အဖွဲ့ကသုတေသနပညာရှင် Juman Khaba ကအခုလိုပြောပါတယ
် It's been called Myanmar's big state secrets
မြန်မာနိုင်ငံရဲ့အကြီးမားဆုံးလျှော်ဝှက်ချက်တစ်ခုလို့ခေါ်ကြပြီးအဲ့ဒါဟာတကယ်ပါဖြစ်တယ်ဆိုတာပါပဲနိုင်ငံတွင်းကမင်းမျိုးဖွဲ့ရာကောင်းတဲ့လူတချို့ဟာဘသူရဲ့စုံစမ်းစစ်ဆေးမှုကိုမှခံယူနေစရာမလိုပဲဒီကြောက်စိန်လုပ်ငန်းကိုလောက်ကန်ခွင့်ရနေကြတာပါ
ကြောက်စိမ်းလုပ်ငန်းကနေအခုလိုဝင်ငွေအမြောက်များရနေပေမဲ့ဒေသခံကချင်လူလူဟာတော့သူတို့ခြေဘွားအောက်ကဒီတယံဇာတရောင်းအောင်ငွေအတွက်တစုံတရာအကျိုးမြတ်ခံစားရတာမျိုးမရှိပါဘူး။ဒါအပြင်သူတို့ရဲ့လူမှုအတိုင်းဝန်လည်းဖျက်ဆီးခံရပြီးမရေမတွက်နိုင်တဲ့ဘဝတွေလည်းဆုံးရှုံးခဲ့တာပါ။ကြောက်စိမ်းတူဖော်တဲ့မိုင်းလုပ်ငန်းတွေကြောင့်ဒေသခံတွေရဲ့ခြေရွာတွေပြောင်းရွှေ့ပေးရတယ်လို့တောင်တွေကိုလည်းတူဖော်ပြီးရှာဖွေတာကြောင့်အထူးသဖြင့်မိုးရွာတီရောက်ချိန်မှာမြေပြုံမှုတွေဖြစ်ပြီးလူတွေသေဆုံးခဲ့ပါတယ်။လုံးခဲ့တဲ့ဇန်နဝါရီလကဆိုရင်လေမြေပြူရာကြောင့်ဆက်ရဲနေရာတွေနဲ့တူဖော်ပြီးသားမြေစာပုံတွေကြားမှာအကျဉ်းအကျဉ်ကြောက်တွေကိုရှာဖွေနေသူ30လောက်တည်ဆုံခဲ့ပါတယ်။ဒါအပြင်ဒီဒေတာကန်လုတ်သားတွေရဲ့ကလေးငယ်တွေကလည်းမြေတူးမြေတဲရမှာအသုံးပြုတဲ့ဘက်ဖိုးလို့ခေါ်တဲ့အကြီးစားဆက်ရဲနေရာကြီးတွေရဲ့အန်နီယယ်ကိုရင်ဆိုင်နေရတာပါ။လုံးခဲ့တဲ့9နှစ်လောက်ကစလို့ဒီမိုင်းတူးဖော်တဲ့လုပ်ငန်းခွင်တွေပုံများလာတာကြောင့်ပြဿနာတွေလည်းပူတူးလာတယ်လို့လူခွင့်လှူရှားသူတူဖြစ်တဲ့ကချင်အမျိုးသမီးခရာကအခုလိုပြောပါတယ
်ဒီကုမ္ပဏီကြီးတွေကိုမုန်းပါတယ်ကျွန်တော်တို့အသေးနာပါတယ်ကုမ္ပဏီဘက်ဖိုးတွေမြင်သိကျွန်တော်တို့လူတက်ကောင်းလို့ကျွန်တော်တို့ရဲ့စိတ်ထဲမှာပေါ့နော်ကုမ္ပဏီကားကြီးမြေစေကားကြီးတွေကိုဖျက်သွားတာတန်ကြားတိုင်းပေါ့နော်နှလုံးသားထဲမှာပြတ် ဆွေးလို့မတတ်ပေါ့နော်ကျွန်တော်တို့အိမ်မှာတမ်းမှာလူတက်ကောင်းအဖြစ်သူတို့ကိုမြင်နေအရင်မုန်းနေဒီကုမ္ပဏီကကြီးတွေကို
မြမအကြောင်းစိမ့်လုပ်ငန်းဟာဒေသခံတွေအတွက်အခုလိုအခြေအနေဇိုးတွေကိုသာကြုံတွေ့နေတာမဟုတ်ပဲအစိုးရတက်တဲ့တိုင်းရင်းသားအခွင့်အရေးတောင်းဆိုနေတဲ့ကချင်လက်နက်ကိုင်အဖွဲ့ကြားမှာလည်းအရေးပါတဲ့အနေအထားမှာရှိနေတာပါဒီကြောင်စိမ့်ထွက်ရှိရာဒေသကိုထိန်းချုပ်ထားနိုင်ဖို့နှစ်ဖက်စလုံးကလည်းကြိုးစားနေတာဖြစ်တာကြောင့်ငင်းချင်ကြီးအလားအလာဟာလည်းအလံဝေးသလိုဖြစ်နေပါဗျ။ပြည်တွင်းစစ်ကြောင့်ဒေသခံလူစုထောင်နဲ့ချီဟာတရုတ်နိုင်ငံနေဆက်ကစခန်းတွေမှာနေထိုင်ကြရပြီးချမ်းသာကြွယ်ဝတဲ့နေမျိုးပေါ်ကဆင်းရဲနေကြတဲ့လူတွေကိုနေရာကမှာတွေ့နိုင်ပါတယ်။ဒေသခံကောင်းဆောင်တဦးဖြစ်တဲ့ချက်လာလောကဒီအချင်းတွေအပေါ်မကြေမနက်အခုလိုပြောဆိုပါရယ
်ဒီဘကံကောင်တူတက်လာမှာချင်းဝါလမ်းချမ်းကအဲမုံတူတက်လာမှာ
ကျွန်တော်တို့ရဲ့မြေကိုဖျက်ဆီးပစ်နိုင်တဲ့အနေအထားတစ်ခုပဲရှိလားဗျာဒီမြေရဲ့မူလပိုင်ရှင်ဖြစ်တဲ့ကချင်တွေရဲ့ဘဝဟာအရာရာဆုံးရှုံးခဲ့ပါပြီ
အခုလိုအချင်းတွေမျိုးမှာပဲမကြခင်ရပိုင်းအတွင်းမှာတော့မြန်မာနိုင်ငံရဲ့သမိုင်းမှာအရေးပါတဲ့ရွေးကောက်ပွဲကိုကျင်းပတော့မှာပါဒီတော့ဒီရွေးကောက်ပွဲပြီးနောက်ပိုင်းမှာအခြေအနေတွေပြောင်းလဲလာမှာပါလားဒါမှမဟုတ်ဒီကြောက်စိမ့်လုပ်ငန်းကရရှိလာတဲ့အကျိုးမြတ်တွေကိုအသုံးပြုပြီးရွေးကောက်ပွဲရလည်ရဖြစ်ပေါ်လာမဲ့ပြုပြင်ပြောင်းလဲလုပ်ငန်းစဉ်တွေကိုအဟံအတားဖြစ်စေမှာပါလားအဖြေကိုတော့ဆက်လက်စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားခဲ့တာပါအခုပြည်သူလှူလာတဲ့ခေါင်းဆောင်တယောက်ရွေးချယ်ခွင့်ရမယ်မြမရွေးကောက်ပွဲစီကြည့်ကြရအောင်ပါလာမယ့်မြန်မာနိုင်ငံရွေးကောက်ပွဲဟာမြန်မာပြည်သူတွေအတွက်သူတို့လိုလားတဲ့ခေါင်းဆောင်ကိုရွေးချယ်ခွင့်ရမယ်အခွင့်အလမ်းတစ်ရပ်ဖြစ်တာမို့ဒီရွေးကောက်ပွဲအခြေအနေကိုအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာကစောင့်ကြည့်အကဲခတ်နေတယ်လို့အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်ကပြောပါတယ်ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲမှုတွေကိုတိုက်တာအကဲဖြတ်ရမယ်အခြေအနေတစ်ရပ်ဖြစ်တယ်လို့လည်းပြောသွားပါတယ်အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်မနေ့ကအမေရိကန်အထက်လွှတ်တော်မှာလာမယ့်မြန်မာရွေးကောက်ပွဲနဲ့ပတ်သက်လို့ပြောဆိုသွားတာတွေကိုကိုသားညိုဦးကကောက်နှုတ်တင်ဆက်ပေးပါမယ်ရှင်
မကြခင်သတင်းပတ်တွေတွင်ချင်းပါတော့မဲ့မြန်မာနိုင်ငံရွေးကောက်ပွဲဟာအရင်ကတည်းကပို့ပြီးတော့လွတ်လပ်မျှတမဲ့သဘောမှာတော့တွေ့နေရတယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်သူ Republican အထက်လွှတ်တော် Matt Mitch McConnell ကမနေ့ကဒီ American အထက်လွှတ်တော်မှာပြောသွားပါတယ်။ဥပမာဆိုရင်တော့ဒီအရင်တုန်းကမရှိခဲ့တဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေကိုလက်ခံခွင့်ပြုခဲ့တာဟာကျဉ်းနဲ့အားရစရာဖြစ်တယ်လို့ပြောပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဘလောက်ထိလုပ်နိုင်ပြီလဲဆိုတာကိုတိုင်းတာရမယ့်အခြေအနေတရားဖြစ်တယ်လို့လည်းသူကပြောပါတယ
်။ For Burma's citizens or for many of them at least, this election represents a chance to finally choose their own leaders, which is indeed a rare occurrence in recent Burmese history.
This election represents a chance to finally choose their own leaders, which is indeed a rare occurrence in recent Burmese history.ရွေးကောက်ပွဲကိုဘယ်လိုစီမံဆောင်ရွက်တလဲဆိုတာဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲမှုတွေအတွက်အရေးပါတဲ့တိုင်းတာချက်တစ်ခုဖြစ်ပါလိမ့်မယ်
။ရွေးကောက်ပွဲနဲ့ပတ်သက်လို့မျှော်လင့်စရာအားတက်စရာတွေရှိပေမဲ့လို့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းစရာအခြေအနေတွေကြံရှိနေသေးတဲ့အကြောင်းလဲအထက်လွှတ်တော်မှ Mitch McConnell ကထောက်ပြသွားပါရယ်။ပထမဆုံးချက်ကတော့ဒီ2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးဖြစ်ပါတယ်။ဖွဲ့စည်းပုံရစစ်တပ်ဟာလွှတ်တော်ထဲမှာ၄ပုံ၃ပုံနေရာယူထားပြီးတော့ဗီဒီယိုအာဏာသုံးခွင့်ရနေတဲ့အခြေအနေဟာမြန်မာနိုင်ငံရေးအတွက်စိုးရိမ်စရာဖြစ်တယ်လို့
As many of my colleagues will recall, the Burmese constitution unreasonably restricts who can be a candidate for president. A hardly subtle attempt to bar the country's most popular opposition figure from being
elected. At the same time, the Taiwan people who are the most opposition figure from being elected, the Taiwan people who are the most opposition figure from being elected, the Taiwan people who မြန်မာဖွဲ့စည်းပုံအကြောင်းပြောရရင်ဒါတွေမကပါဘူး။ဥမာဆိုရင်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့လွတ်တော်ထဲမှာ၄ပုံ၃ပုံနေရာယူထားတဲ့စစ်တပ်ကဗီဒီယိုအာဏာထိတိယောက်ယောက်အသုံးပြုနိုင်တဲ့အခြေအနေပါ
။ဖွဲ့စည်းပုံပြင်ရေးမဲခွဲခဲ့တဲ့ကိစ္စမှာလွတ်တော်မင်းအရာအများစုဖြစ်ပေမဲ့လို့ဖွဲ့စည်းပုံရတော့လွတ်တော်အတွင်းအရေးနှင်းခဲ့ရတာကိုထောက်ပြပြီးတော့ဒါဟာအစိုးရနဲ့သူ့ရဲ့မဟာမိတ်တွေဘက်ကဖွဲ့စည်းပုံအရာခွင့်ပြုထားတဲ့ဒီမိုကရေစီနီးမကျတဲ့နည်းလမ်းကိုသုံးခဲ့တယ်ဆိုပြီးတော့အထက်လွှတ်တော်မှ Mitch McConnell ကဝေဖန်ခဲ့ပါတယ်။ဒီချက်ဟာဒီမိုကရေစီရေးဆောင်ရမယ်ဆိုတဲ့မြန်မာအစိုးရရဲ့ဂရီကူဝဲအပေါ်မှာမေကွန်းထုတ်စရာဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒါအပြင်ဒီရိုဟင်ဂျာမွတ်စလင်တွေမဲပေးခွင့်ဆုံးရှုံးကြရတဲ့အခြေအနေကိုလည်းစိုးရိမ်ပွဲဖြစ်နေထောက်ပြသွားပါတယ်
။ The second deeply troubling consideration is the apparent widespread if not universal.
နောက်ထပ်ဒေါ်လေးစိုးရိမ်စရာကောင်းနေတဲ့အခြေအနေတစ်ရပ်ကတော့ရိုဟင်ဂျာတွေကိုမဲပေးခွင့်ရုပ်သိမ်းလိုက်တဲ့ကိစ္စပါ။ရိုဟင်ဂျာတွေကိုဖိနှိပ်မှုတွေအရင်ကရှိနေပေမဲ့အနည်းဆုံးတော့သူတို့ဟာရွေးကောက်ပွဲမှာမဲပေးခွင့်ဝင်ရောက်အရွေးချယ်ပိုင်ခွင့်တွေရှိခဲ့ပါတယ်2010နဲ့1990ခုနှစ်ရွေးကောက်ပွဲနှစ်ခုစလုံးမှာသူတို့ဟာမဲပေးခွင့်ရသလို ကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံမှုတွေလည်းရှိခဲ့တာပါ
။ဒါ့အပြင်ဒီရွေးကောက်ပွဲမတိုင်ခင်မှာပဲ Facebook ပေါ်မှာနိုင်ငံခေါင်းဆောင်တွေကိုတွေ့ရလို့ဖန်ဆီးခံရတဲ့အခြေအနေတွေကိုထောက်ပြပြီးတော့လူလတ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလူလတ်ခွင့်တွေအပေါ်မှာလည်းသူ့အနေနဲ့စိုးရိမ်မိတဲ့အကြောင်းပြောပါရယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပေးမှုတွေချွချွမွေ့မွေ့နဲ့ပြီးဆုံးသွားတယ်ဆိုတာနဲ့တွေမလုံလောက်သေးပဲနဲ့ဒီရွေးကောက်ပွဲရလဒ်ဟာမြန်မာပြည်သူလူထုရဲ့ဆန္ဒကိုထင်ဟစေမှဖြစ်မယ်လို့လည်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောပါရယ်။ဒါဟာအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒမြန်မာနဲ့အမေရိကန်ဆက်ဆံရေးစရာတွေအပေါ်မှာလည်းထင်ဟစေမှဖြစ်တယ်လို့သတိပေးပါရယ်။ဒါကြောင့်မလို့အခုရွေးကောက်ပွဲအခြေအနေကိုရောရလဒ်ကူပါအမေရိကန်ပြည်တော်စုနဲ့နိုင်ငံတကာကနေပြီးတော့စောင့်ကြည့်ကဲခတ်သွားရမယ်လို့လည်းအထက်လွှတ်တော်မှ Mitch McConnell ကတိုက်တွန်းသွားပါရယ်ခင်ဗျာ
။ကိုသားညွန့်ဦးကောက်နှုတ်တင်ပြခဲ့တာပါ။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေအပြည့်အဝပါဝင်ခွင့်မရသေးတာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမျိုးသမီးရေးငြိမ်းချမ်းရေးနဲ့လုံခြုံရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်အမှတ် 1325 ကိုသမရဦးသိန်းစိန်အစိုးရကလိုက်နာအကောင့်ထဲပို့ဖို့ပြက်ကွက်နေတာဖြစ်တဲ့အကြောင်းနယူးယောက်ကုလသမဂ္ဂဌာနချုပ်ကိုရောက်နေတဲ့ NDD ခေါ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအင်အားစုဥက္ကဋ္ဌမက်ခင်အုံမာကပြောပါတယ်။လွန်ခဲ့တဲ့15နှစ်ကလုံခြုံရေးကောင်စီကနေချမှတ်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်မှုတိုးမြှင့်ရေးဆုံးဖြတ်ချက်အမှတ် 1325 အတွက်ကုလသမဂ္ဂမှာကျင်းပနေတဲ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့မက်ခင်အုံမာကိုမတ်အင်ဂျင်နိုင်ကဆက်သွယ်မိမြရမှာသူကအခုလိုစပြောပါတယ်
။ကျမအခုရောက်နေတဲ့အချိန်မှာပေါ့နော်ဒီမှာတွေ့ရတဲ့အစည်းအဝေးတွေတိုင်းမှာထင်ကြခွင့်ရတဲ့နေရာတွေတိုင်းမှာကျမတင်ပြတာကတော့မြန်မာအစိုးရကခုနကလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်1325အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာဆုံးဖြတ်ချက်ကိုသူတို့တာဝန်ယူပြီးတော့မှအကောင့်ထဲပေါ်ဆောင်ရွက်ရမယ့်ဟာတာဝန်ရှိတယ်ပေါ့နော်ဒါပေမဲ့လက်တွေ့မှာကျမတို့အခုမြန်မာနိုင်ငံမှာရှိနေတဲ့အထူးသဖြင့်ဒီငြိမ်းချမ်းရေးဖြစ်စဉ်ပဋိပက္ခဖြစ်ရှင်းဖို့အတွက်လုပ်နေတဲ့ခုနကဒီအပြစ်ခတ်ရက်စဲရေးလုပ်ငန်းလုပ်နေတဲ့ဖြစ်စဉ်မှာအပါအဝင်ကအမျိုးသမီးတွေရဲ့ပါဝင်ခွင့်မရနေတဲ့ကိစ္စပေါ့နော်တကယ်ကိုအထိပယ်ရှိပြီးတော့မှအထူးသဖြင့်လက်နက်ကင်ပဋိပက္ခဒေတာမှာဒီလက်နက်ကင်ပဋိပက္ခရဲ့စိုးကျိုးတွေကိုခံစားနေရတဲ့အမျိုးသမီးတွေအတိုင်းဝိုင်းကိုကိုစားပြုနိုင်တဲ့အမျိုးသမီးတွေပါဝင်ခွင့်မရနေတဲ့ကိစ္စကိုတင်ပြဖြစ်တယ်
။အဲ့တော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1325 ကိုဒီမြန်မာနိုင်ငံမှာဒီကုလသမဂ္ဂနဲ့သူတို့စတင်ပူးပေါင်းဆောင်ရွက်တဲ့အချိန်ကဘယ်တုန်းကလဲရှင်။
သူတို့စတာတော့2013အောက်တိုဘာလမှာစတယ်ရှင့်အဲ့ဒီမတိုင်ခင်ပေါ့နော်2013အောက်တိုဘာလကတော့ဒါတရားဝင်သူတို့နေပြည်တော်မှာအလုံယုံဆွေးနွေးပွဲနဲ့အခမ်းအနားကျင်းပတဲ့ဟာမျိုးလုပ်တာပေါ့ဒါပေမဲ့အဲ့ဒီမတိုင်ခင်၄၅၆လလောက်ကလေးကကုလသမဂ္ဂဒီအမျိုးသမီးဌာနကအမျိုးသမီးရေးရာဌာနနေပြည်တော်မှာတော့မြန်မာအစိုးရနဲ့ဆွေးနွေးပြီးတော့မှဒီဆုံးဖြတ်ချက်အမှတ် 1325 ကိုအမျိုးသားအစည်းအဝေးလုပ်ငန်းစဉ်အကောင့်ထဲဖော်ဖို့ကိစ္စတွေစပြီးဆွေးနွေးတယ်လို့ကျွန်မတို့သိရတယ်။အဲ့ဒီမှာနေပြည်တော်မှာလောက်သွားတဲ့ပွဲပေါ့နော်အောက်တိုဘာလ2013မှာလောက်သွားတဲ့ပွဲကိုကျွန်တော်တို့တရင်ချက်လက်နဲ့တေချာကြည့်တဲ့အခါမှာအဲ့ဒီမှာပါဟိုဥဆောင်တာပေါ့နော်ဥဆောင်တာကကုလသမဂ္ဂနဲ့ပြီးတော့အမျိုးသမီးရေးရာအဖွဲ့ကြီးဥဆောင်တာမျိုးဖြစ်တယ်။ဆိုတော့ကျွန်မအဲ့ဒီတုန်းကကုလသမဂ္ဂကိုကျွန်မဒီဌာနချုပ်မှာပဲတင်ပြတယ်။ဆိုတော့တကယ်တမ်းမြန်မာနိုင်ငံမှာရှိနေတဲ့အမေအမျိုးသမီးတွေရဲ့ဘဝကိုကိုစားပြုနေတဲ့အဖွဲ့မဟုတ်ဘူးပေါ့အထူးသဖြင့်တော့ပဋိပက္ခဒေတာလက်နက်ကင်ပဋိပက္ခဒေတာမှာဒီတပ်မတော်ရဲ့တပ်မတော်စစ်သားတွေရဲ့အဲ့ဒါစစ်ဘိုတွေရဲ့မတရားအနိုင်ကျင့်မှုမရင်းကျင့်မှုတပ်ဖြတ်ခံရတပ်ဖြတ်မှုကိုခံနေရတဲ့အမျိုးသမီးတွေရဲ့ဘဝအကြောင်းကိုလုပ်ငန်းစဉ်နဲ့အကောင့်ထဲပေါ်ပြီးကာကွယ်ပေးဖို့ကိုအဲ့ဒီတပ်မတော်ကခုနကမရင်းကျင့်တဲ့အဲ့ဒါဟိုကျူးလွန်တဲ့နော်ဒီမတရားမှုအကြမ်းဖက်မှုကိုကျူးလွန်တဲ့သူတွေရဲ့အမျိုးသမီးတွေနဲ့ဖွဲ့ထားတဲ့အဖွဲ့မျိုးဆိုလို့ရှိရင်တော့ဘလို့မှဒါကျမတို့ဘလို့မှဟိုကောက်ွယ်ပေးဖို့အနေထားဆိုတာမဖြစ်နိုင်ဘူးပေါ့နော
်မကြသေးခင်ကသူတို့အစိုးရနဲ့ဒီလက်နက်ကိုင်တိုင်းသားအဖွဲ့ရှစ်ဖွဲ့နဲ့အပြစ်ခတ်ရက်စဲရေးသဘောတူလက်မှတ်စာချုပ်ချုပ်ဆိုလိုက်တဲ့ပုံမှာအဲ့ဒီမှာတက်ရောက်လာတဲ့ဒီကုလသမဂ္ဂဒီအဖွဲ့ဝင်နိုင်ငံတွေနောက်ဒီကိုယ်စားလှယ်တွေဘက်ကဘလို့တုံ့ပြန်တာတွေ့ရလဲရှင်
တော်တော်များများတော့ဒီနယူးယောက်ကကုလသမဂ္ဂအတိုင်းအဝိုင်းမှာပေါ့နော်တော်တော်များများကကျွန်မတွေ့တလို့ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ခုနကအပြစ်ခတ်ရက်စဲရေးဒီဟို NCA စာချုပ်ချုပ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှမပြည့်စုံတဲ့သတင်းသို့မဟုတ်သတင်းမှရနေတယ်ဆိုတာကိုကျွန်မတော့တွေ့တယ်သူတို့ကတော်တော်လေးပေါ့နော်ဟိုမြန်မာနိုင်ငံမှာတော့ဒီအပြစ်ခတ်ရက်စဲရေးစာချုပ်အောင်မြင်မြင်ချုပ်ဆောင်ထိုင်ပြီးတော်တော်လေးငြိမ်းချမ်းရေးဖြစ်စေတော်တော်လေးတော်တော်ကြီးကိုခရီးရောက်အောင်မြင်နေပြီးဆိုတဲ့အဲ့လိုမျိုးအဲ့လိုမျိုးတော်တော်ကြီးခရီးရောက်အောင်မြင်နေတယ်လို့ တို့ကကြားနေတဲ့ဟာမျိုးတွေဖြစ်နေတယ်ဆိုတော့လက်တွေ့မှာကျမတို့ခုနကတော့ဟို NCA လက်မှတ်ထိုးတဲ့တစ်ချိန်တည်းမှာတော့မှရှမ်းပြည်နယ်ကချင်ပြည်နယ်ဒေသတွေမှာထိုးစစ်တွေတပ်မတော်ဘက်ကနေပြီးတော့မှပို့တိုးလာတဲ့ကိစ္စတွေစစ်ရင်အပေါ်ပြီးတိုးချက်လာတဲ့ကိစ္စတွေနော်ဒီကိစ္စတွေကိုနိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့်အခုလိုကုလသမဂ္ဂရဲ့ဘဟုဌာနချုပ်နေရာလိုမျိုးမှာတော့မှမသိနေဘူးဆိုတာကိုတွေ့ရတဲ့အခါမှာကြားရတဲ့အခါမှာဟိုကျမတို့အရန်စိတ်ပူတယ်ဘာလို့လဲဆိုတော့တကယ်တမ်းဟိုကျမတို့ ground reality လို့ပြောနေတယ်ဟလားလက်တွေ့မြေပြင်ပေါ်ကပကတိအဖြစ်မှန်အခြေအနေကိုနိုင်ငံတကာအတိုင်းဝိုင်းကမသိဘူးဖြစ်နေပြီဆိုတဲ့ဥစ္စာမျိုးတွေ့ရတယ်ရှင့
်မခင်အောင်မကိုမန်ရင်ချင်းနိုင်ငံဆက်သွယ်မေးမြန်းထားတာပါလာမယ့်နိုဝင်ဘာလထဲမှာကျင်းပရမယ့်ပါတီစုံရွေးကောက်ပွဲမှာရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေဟာနေရာနှက်မှာအင်တိုက်အားတိုက်နဲ့မဲဆွယ်စည်းရုံးရေးတွေဆင်နေကြပါပြီ။မဲဆွယ်တဲ့နေရာမှာအုံပြုတဲ့သက်ဆိုင်ရာပါတီတွေရဲ့အမှတ်တံဆိပ်တွေကိုပုံစံမျိုးစုံနဲ့ပုံနှိပ်ဖော်ပြကြတာ၊စည်းရုံးရေးအတွက်လိုအပ်တဲ့ကားမျိုးစုံအငှားလိုက်တာစတဲ့လုပ်ငန်းတွေလည်းတွင်ကျယ်လာပါတယ်။ရွေးကောက်ပွဲခါတော်မီစီးပွားရေးလုပ်ငန်းတွေအကြောင်းကိုတော့ကိုစီသူကပြောပြပေးပါမယ်ရှင်။
ရွေးကောက်ပွဲကြီးနီလာနဲ့အမြပါတီအသီးသီးရဲ့အောင်နိုင်ရေးဟောပြောပွဲတွေဖျော်ဖြေပွဲတွေကိုစီနဲ့အပြိုင်ဆိုင်မဲဆွေစီယုံးရေးလုပ်ငန်းတွေကိုအရှိန်မြှင့်လာတာဒီရက်ပိုင်းမှာတွေ့လာရပါတယ်။အဲဒီလိုမဲဆွေစီယုံးရေးလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရွေးကောက်ပွဲကာရိုမီစီးပွားရေးလုပ်ငန်းတွေကလည်းအလုပ်ပူပြီးတော့တွင်လာကြပါတယ်။မဲဆွေစီယုံးရေးတွေမှာဝစ်စင်ရတဲ့ပါတီတစိပ်ပါတဲ့အင်ဂျီတစိပ်ရဲ့လုပ်ငန်းတွေဟာဆိုရင်လေရွေးကောက်ပွဲမတိုင်ခင်ဂျွန်လလောက်ကတည်းကကြိုတင်ပြင်ဆင်ထားကြပြီးတော့အခုရက်ပိုင်းမှာဆိုရင်အင်ဂျီတွေရောင်းမလောက်အောင်ဖြစ်နေကြတယ်လို့တစိပ်ရဲ့လုပ်ငန်းရှင်ကိုမင်းမင်းကပြောပါတယ်။
ဒီပါတီဆိုရင်တော့အပြင်လည်းလာဝယ်တာပေါ့နော်ဒီမှာတော့အစုံပါပဲကျန်းကျန်ရေးလည်းရှိတယ် NLD လည်းရှိတယ်တခြားပါတီဟိုသတိပုဂ္ဂလလည်းရှိတာပေါ့အများကြီးပါပဲကိုတို့ကတော့ဒါဟိုဘလူလာအက်ပို့ကတ်စတမာဆိုတော့အဆင်ပြေအောင်တော့ဒီလိုပဲလုပ်ရကြတာတော့
ရွေးကောက်ပွဲကာလမှာအလုပ်ဖြစ်တဲ့နောက်ထပ်စီးပွားရေးလုပ်ငန်းကတော့မဲဆွယ်စီယုံရေးအောင်နိုင်ရေးတွေမှာအတန်ချက်ဆက်အငှားလိုက်တဲ့ဝန်ဆောင်မှုလုပ်ငန်းပဲဖြစ်ပါတယ်အောင်နိုင်ရေးဖြောပြပွဲတွေမှာအတန်ချက်ဆက်တွေကမဖြစ်မနေငှားရတာကြောင့်ဆောင်းဘောက်စ်တွေအတန်ချက်ဆက်တွေဟာအရင်ကထက်ပိုပြီးတော့အငှားလိုက်နေရတယ်လို့အတန်ချက်ဆက်အငှားလုပ်ငန်းလုပ်ကိုင်တဲ့ကိုတိုးကပြောပါတယ်
။ကိုတို့လိုက်တာတော့ NLD ပါ NLD အများဆုံးပါတကယ်သာပါတီသေးသေးလေးတွေလည်းအဲ့လိုပေါ့တကယ်ချင်းနဲ့အကူအညီကောင်းလို့လုပ်ပေးတာရှိပါတယ်။အဲ့လိုပေါ့ဘာလေးကူညီပေးပါညာလေးကူညီပေးပါအဓိကတော့ကိုတို့ NLD အတွက်လုပ်တာပါ။အဲတက်ကန်ရင်ပွဲတော့ကိုတို့တပွဲမှမလိုက်ဘူး။တပွဲမှမလိုက်ဘူးသူတို့ခေါ်ပါတယ်ဒါပေမဲ့အဲ့လိုပေါ့မလိုက်ဖြစ်ပါဘူးဆိုတော့မလိုက်ခဲ့ဘူ
းလမ်းစုံလမ်းကောက်တွေမှာထောင်ထားတဲ့မြေဆိုင်ပိုစတာတွေမှာတော့ပါတီအသီးသီးကကိုယ်စားလှယ်လောင်းတွေရဲ့အပြိုင်ဆိုင်မဲဆွေစီးရုံနေကြတာတွေကိုပုံစံအမျိုးမျိုးနဲ့တွေ့ရပါတယ်အဲ့ဒီမြေဆိုင်ပိုစတာတွေလည်းအာဏာရပြည်ခိုင်ဖြိုးပါတီရဲ့ပိုစတာတွေကိုပို့ပြီးတော့တွေ့ရပါတယ်ဒါပေမဲ့လည်းစပိန်စိုက်ကားတက္ကစီအငားယုံတွေမှာတော့ NLD စတစ်ကာတွေအလံအနီရောင်တွေတလွန့်လွန့်တွေ့မြင်နေရပါတယ်ကားရှိခန်းတွေမှာအလှထားကြတဲ့အလံငယ်လေးတွေရောင်းချတဲ့ကုဇော်ဝင်းထိုက်ကတော့
ကျွန်တော်ကဆိုလို့ရှိရင်တော့ဒီနိုင်ငံတကာအလံပေါင်းကိုရောင်းရပါတယ်အခုအသေးအလံတိမရောင်းရတော့ဘူး NLD အလံတိတိရောင်းရတယ်အဲ့လိုမျိုးပါဘာဖြစ်လဲသူကကို NLD လို့ဆိုတော့ကြိုက်နေတဲ့ဘောပေါ့အဲ့တဘောပါပဲကျွန်တော်ကတိတ်ပဲကြွားနေတော့အဲ့နားမလည်ဘူးပေါ့နော်ဆိုလိုတာကတော့ဒီ NLD ပါတီကိုကြိုက်နေတဲ့ဘောကြောင့်မလို့ပဲ NLD လမ်းတော်ရောင်းရတယ်ဖြစ်မှာ
ရွေးကောက်ပွဲအတွက်မဲဆွေစီယုံးရေးတွေမှာကာရိုမီအလုပ်ဖြစ်နေတဲ့နောက်ထပ်စီဝါရေးကကားအငှားလိုက်တဲ့ဝန်ဆောင်မှုပါမဲဆွေစီယုံးရေးအတွက်ကားမျိုးစားမျိုးစုံကိုမဖြစ်မနေငှားရရတာမို့ကားငှားကားတွေကလည်းမြင့်တက်လာတာပါဒါပေမဲ့ကုမျိုးကျော်ဦးလိုရင်ပေါင်းသူတွေကတော့စီယုံးရေးတွေမှာမေတ္တာနဲ့လိုက်ပါကူညီပေးကြတာပါကျွန
်တော်ကကွန်ပျူတာပြီးတော့ကားကိုစမ်းကြောင်းအွန်လိုင်းအတွက်ပြူတာပါအဲကြောင့်မို့ကျွန်တော်ကုန်ပါဟိုစမ်းကြောင်းကိုကျွန်တော်လာမောင်းပေးတာ
ရွေးကောက်ပွဲစီယုံးရေးကာလအတွင်းပါတီတီးတီးကအပြိုင်ဆိုင်မဲဆွေစီယုံးရေးလုပ်ငန်းတွေမှာမရှိမဖြစ်ပါဝင်ဆက်နွယ်နေတဲ့ရွေးကောက်ပွဲကာရိုမီစီးပွားရေးဟာဆိုရင်ခုလက်ရှိတော့ရာသီစာစီးပွားရေးအဖြစ်အောင်မြင်နေပေမဲ့ရွက်ောက်ပွဲလွန်ကာလတွေမှာပြောင်းလဲလာမဲ့နိုင်ငံအပြောင်းလဲရဲ့နမိတ်ပုံတွေဖြစ်လာမလားဆိုတာကိုတော့စောင့်ကြည့်ကြမှာဖြစ်ပါတယ်ခင်ဗျာ
ကိုစီသူပြောပြသွားခဲ့တာပါရှင် VO American တန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းအစီအစဉ်မှာတော့ရွက်ောက်ပွဲဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းနားဆင်ကြရအောင်ပါပါ
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ ဒီအစီအစဉ်ကိုည9:00ရက်အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ရှင်ကျမတို့ VOA American အတန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမယ့်အစီအစဉ်အချိန်ပိုင်းအတွင်းမှာအရင်ဆုံးနောက်ဆုံးရရွေးကောက်ပွဲအကြိုတရေကောက်နှုတ်ချက်တွေနားဆင်ရဖို့ရှိပြီးရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်း NLD ပါတီအောင်နိုင်ရေးအနှောက်အယှက်ခံရတာတွေနဲ့ပတ်သက်လို့
ကျုံမြောက်ဖက်မှာရှိတဲ့အဖွဲ့ချုပ်မျိုးနယ်ယုံနဲ့မြဆောင်းထိုးလေးပေါ့ကျုံကာထားတဲ့တန်ပန်းမှာသူကလာချီသွားတယ်ဗျာဘာသာရေးမှိုက်တိုက်တဲ့ဟာတွေပေါ့ဒေါ်သာစုကြည်နဲ့မိသားစုရဲ့
မန္တလေးတိုင်းအောင်မြေတာဆန်အောင်နိုင်ရေးတာဝန်ရှိသူတို့ပြောပြခဲ့တာပါရွေးကောက်ပွဲစောင့်ကြည့်ရေးပြင်ပအဖွဲ့တစ်ခုဖြစ်တဲ့ကာတာစင်တာနဲ့ VOE ရဲ့တွေ့ဆုံမေးမြန်းခန်းကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးရွေးကောက်ပွဲသတင်းကောက်နှုတ်ချက်ကိုနားဆင်ရအောင်ပါနောက်ဆုံးရထားတဲ့ရွေးကောက်ပွဲသတင်းတွေကိုရှားဖောင်ကကောက်နှုတ်စုစည်းပြီးကိုရန်နိုင်တဲ့အတူတင်ပြပေးထားပါတယ်ရှင်
လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်မယ့်ရွေးကောက်ပွဲကိုစောင့်ကြည့်လာဖို့အတွက်ရှောက်လွှာတင်ထားသူပေါင်း6000ကျော်ရှိတယ်လို့သိရပါဗျ။ရွေးကောက်ပွဲကော်မရှင်ရဲ့အဆိုအရရှောက်လွှာတင်ထားတဲ့သူတွေဟာအဖွဲ့အစည်း6ခုကအဖွဲ့ဝင်တွေဖြစ်ပြီးအလုံးပေါင်း6211ဦးရှိတယ်လို့ဖော်ပြထားပါဗျ။ရွေးကောက်ပွဲစောင့်ကြည့်လာတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေအလုံးဟာမဲယုံရာရှိတွေ၊မဲဆန္ဒရှင်တွေနဲ့လျှွက်ဝက်မဲပေးစနစ်တွေကိုနှောက်ယှက်ခွင့်မရှိဘဲတည်ဆဲဥပဒေနဲ့ချမှတ်ထားတဲ့ကျင့်ဝတ်တွေကိုလိုက်နာကြရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါဗျ
။စက်ထဲမှာပဲရတ္တရပတ်အနေငယ်လောက်ခြံတော့တဲ့ရွေးကောက်ပွဲတွေကိုဒီမိုကရေစီနည်းကျဖြစ်အောင်ဆောင်ရွက်ဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တဦးကတိုက်တွန်းလိုက်ပါတယ်။ဒီလာမယ့်ရွေးကောက်ပွဲဟာလက်မြတ်တဲ့ရွေးကောက်ပွဲဖြစ်မဲ့အရေးလက္ခဏာတွေတွေ့ရပေမဲ့အခက်အခဲတွေဖြစ်လာနိုင်တဲ့အချက်တွေလည်းရှိနေတယ်လို့ American အထက်လွှတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကမနေ့ကပဲပြောလိုက်ပါတယ်။ဒါပြင်ဖွဲ့စည်းပုံပြင်ဆင်ရေးကိုစစ်တပ်က veto 3ပယ်ချခဲ့တဲ့အတွက် Democracy ဖော်ဆောင်ရေးကိုတကယ်လှုပ်ချင်ရလားဆိုတာမေးခွန်းထုတ်စရာဖြစ်နေကြောင်းအကြောင်းကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာ Democracy မစံတာတွေရှိနေတာလွှတ်တော်ရဲ့လေးပုံတစ်ပုံကိုစစ်တပ်ကနေရာယူထားတာ Muslim Rohingya တွေအပေါ်ခွဲခြားဆက်ဆံနေတာသတင်းမီဒီယာအပါဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေကိုအရေးယူတာတွေကြောင့်ဖြစ်တယ်လို့ Mitch McConnell ကပြောပါတယ်။ဘာတွေထွက်ပေါ်လာမလဲဆိုတာကိုစောင့်ကြည့်နေရအောင်မှာဖြစ်ကြောင်းနဲ့မျှော်လင့်ထားသလိုဖြစ်မလာခဲ့ရင်တော့ American ပြည်ထောင်စုနဲ့နိုင်ငံရေးစီးပွားရေးစစ်ဘက်ဆိုင်ရာဆက်ဆံရေးတွေတိုးမြင့်ဖို့အခက်အခဲရှိနိုင်တယ်လို့လည်း Mitch McConnell ကသတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒါအပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာဗီဂျင်နဲ့မြတ်ကလည်းလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လုံခြုံရေးအရေးစိုးရိမ်မှုတွေဖြစ်နေတယ်လို့ဆိုပါတယ်။မစ္စတာဗီဂျင်နဲ့မြတ်ဟာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုပြီးခဲ့တဲ့အောက်တိုဘာလ21ရက်နေ့မှာပြုလုပ်တဲ့လူမှုရေးလူ့အခွင့်အရေးနဲ့ယဉ်ကျေးမှုဆိုင်ရာအထွေထွေညီလာခံတတိယကော်မတီရှေ့မောက်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာတင်သွင်းခဲ့တာဖြစ်ပါတယ်။ဆိုပါအစီရင်ခံစာကိုအပိုင်း3ပိုင်းခွဲခြားထားပြီးအဲ့ထဲမှာရွေးကောက်ပွဲနဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေနိုင်ငံတွင်းကကွဲပြားနေတဲ့အတိုင်းဝိုင်းနဲ့လူ့အခွင့်အရေးအခြေအနေတွေအပြင်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားငြိမ်းချမ်းရေးဆွေးနွေးပွဲအခြေအနေတွေပါဝင်ပါတယ်။ရွေးကောက်ပွဲနဲ့ဒီမိုကရေစီလုပ်ငန်းစဉ်လစ်လာတွေ့ရှိကြရာမြန်မာနိုင်ငံအတွင်းမှာလာမယ့်နိုဝင်ဘာလ10ရက်နေ့ကျရင်ကျင်းပမယ့်ရွေးကောက်ပွဲကိုမတီးမငြိမ်ဖြစ်အောင်လှုပ်ဆော်ပြောဆိုတဲ့အမုန်းစကားတွေရှိသလိုအစွန်းရအမျိုးသားရေးဝါဒတွေကလည်းနိုင်ငံတွင်းမှာကြီးထွားလာနေတာကြောင့်စိုးရိမ်မှုတွေတွေ့နေရတယ်လို့ Vijayanamya ကပြောပါတယ်။ဒါအပြင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအနှစ်သာရအပိုင်းမှာရောလုပ်ငန်းစဉ်အပိုင်းမှာပါစိန်ခေါ်မှုတွေကြီးကြီးမားမားရှိနေစေဖြစ်တယ်လို့ Vijayanamya ကဆိုပါတယ်။အဲ့ထဲမှာမှတချို့မြို့နယ်တွေမှာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့လူတွေကိုသေးသေးချာချာမစိစစ်ပဲဝင်ပြိုင်ဖို့လိုအပ်ချက်တွေနဲ့မကိုက်ညီဘူးဆိုပြီးပယ်ချခဲ့တာတွေအပြင်မဲပေးခွင့်ပယ်ချရုတ်သိမ်းတာတွေကြောင့်လူနည်းစုတွေနဲ့ဘာသာရေးအဖွဲ့တွေအထူးသဖြင့်ဇူလိုင်လတုန်းကယာယီလက်မှတ်ထုတ်ပေးတာတွေကိုပြန်လည်ရုတ်သိမ်းတာဟာတကယ့်ပြဿနာတရားဖြစ်တယ်လို့ကုလသမဂ္ဂတွင်းရင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေး VJ နမ်မယားကပြောပါတယ်ရှင်
ရှာဖောင်ကောက်နှုတ်တင်ပြခဲ့တာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့မန္တလေးတိုင်းလွှတ်တော်ကိုယ်စားလှယ်လောင်းဒွေးမဲဆွယ်စည်းရုံးရေးခီးစဉ်မှာအနှောက်အယှက်တချို့ရှိနေတဲ့အကြောင်းမန္တလေးအောင်နိုင်ရေးအဖွဲ့ကိုဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးပါဦးမယ်ရှင
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမန္တလေးတိုင်းပျော်ဝေမြို့နယ်မှာ NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးကျော်စုရဲ့မဲဆွယ်စည်းရုံးရေးခီးကိုဒေသခံတချို့ကနှောက်အယှက်တာတွေရှိတယ်လို့ NLD ပါတီမန္တလေးတိုင်းအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌ ဦးရွှေလှကရှင်းပြပါတယ
်ပြောပွဲလာနောက်ဆက်တာပထမတစ်ချိန်လုံးကကျတော့မက်ဆွေဂျုံနေသွားတဲ့အခါမှာလူအုပ်စုနဲ့ပေါ့ဘေးရနေမျိုးလိုက်ပြီးအတန်းနေအမူအရာနဲ့နောက်ဆက်တဲ့အမျိုးသမီးလေးတွေကိုလည်းမဖွဲမရသဘောမျိုးပေါ့လေပြောဆိုတာတွေအတန်းအမူအရာတွေပြတာတွေရှိတယ်နောက်ကျွန်တော်ဒီမက်ဆေ့ချ်ရင်းသွားတဲ့လူတွေရဲ့ကြားထဲပေါ်ဆိုင်ကယ်လေးနဲ့ဝင်ပြီးတော့သွားရင်းလာရင်အနောက်ဆက်ပြီးအောင်လို့ဟန်တာနောက်ဆက်တာမျိုးတွေလုပ်တယ်။မက်ဆေ့ချ်ရင်းသွားတဲ့အခါမှာပေါ့နည်းနည်းသတင်းလိုက်ယူတဲ့ဒီရဲတပ်ဖွဲ့ဝင်တွေနေတဲ့နေ SD တွေပါတယ်ပေါ့နော်။အဲ့ဒါလည်းသူတို့ကတော့မထိန်သေးဘူး။နောက်ပိုင်းကြလို့ရှိရင်တယောက်နဲ့တယောက်ပြဿနာတွေအကြေကြေဖြစ်လာလို့ရှိရင်မတင်တော့ဘူးပါ냐ဆိုတော့ကော်မရှင်ကိုကျွန်တော်တိုင်လိုက်ပါတယ်။နောက်ပိုင်းကြတော့ဒီကြတဲ့တပတ်ပတ်ဝန်းကျင်လောက်ကပေါ့ကျွန်တော်တို့ message ရုံနေသွားတဲ့ခါကိုအဲ့ဒီထဲကအဖို့ဝင်နှစ်ယောက်ကိုလင်မယားနှစ်ယောက်ကနေဒုံးနဲ့လိုက်လိုက်တာမျိုးတွေလုပ်နေလို့ပြောတယ်အဲ့ဒါနဲ့ပတ်သက်လို့တရားစွဲထားတယ်အဲ့ပြောပွဲမယ်ပဲ
မန္တလေးတိုင်းမိထီလာမြို့နယ်နဲ့နေပြည်တော်စပူတိရိမြို့နယ်တွေက NLD ကိုယ်စားလှောင်းတွေဟာလဲမဲဆွယ်စီယုံရေးသွားချိန်မှာနှောက်ရက်တာတွေကြုံရတယ်လို့ဥရွှေလှကပြောပါတယ
်မိထီလာမယ်ကတော့တယ်မလို့ကြည့်နေတဲ့ထဲဆက်ရုံအဲ့ဒီနေရာကတော့အရင်တုန်းကကျတော့ကျွန်တော်တို့ကပြည်သူချင်းနေတဲ့ထဲဆက်ရုံပေါ့စစ်စုကမတက်ခင်တုန်းကကျွန်တော်တို့ဒီမိကျလာနဲ့တောင်းပြီးသွားလို့ရှင်ဝန်ထမ်းအင်ဂျာနဲ့လူလီရက်ကွက်ရှိတယ်ဗျအဲ့ဒီရက်ကွက်တဲ့ကူကျွန်တော်တို့မိကျလာကတိုင်းဒေသကြီးလွတ်တော်ကိုယ်စားလောင်းဥတင်ကူကူသွားပြီးတော့မဲဆွယ်စီယုံတဲ့အခါမှာအုတ်ချုပ်ရင်းမှုတွေရဲ့ဆက်ရုံကမဲဆွယ်ပြီးတော့စီယုံမှုမပြူဘူးဆိုတော့အဲ့လိုဟန်တားတာတော့ရှိတယ်ဗျဒါကကျွန်တော်တို့ကစက်ယုံလုံသားတွေအလုံးလုံးနေတဲ့နေရာနဲ့မသက်ဆိုင်တဲ့ဒီရက်ွက်လူကြီးရက်ွက်ဟိုဘဘဝန်တန်းအင်ညာပေါ့အင်ညာဒီဘက်ကိုဝင်ပြီးစီယုံတာဖြစ်တဲ့တွေ့စက်ယုံနယ်နိမိတ်မဟုတ်တဲ့တွေ့ဒါကကျွန်တော်စီယုံဝင်ရှိတယ်စီယုံဝင်ပေးပါဆိုတဲ့ဟာကိုသူကလုံးဝခွင့်မပြုဘူးခင်ဗျာ
မန္တလေးကျုံမြောက်ဖက်လူမြင်ကွင်းမှာဘယ်သူမှမသိရသေးသူတွေကဒေါံဆန်းစုကြည်နဲ့ပတ်သက်ပြီးပုဂ္ဂိုလ်ရေးတိုက်ခိုက်တဲ့ဗနိုင်းတွေကိုလာချိတ်ဆွဲခဲ့တာမျိုးရှိကြောင်းမန္တလေးတိုင်းအောင်မြေသာဆန်မြို့နယ်ဗန္ဓာရီမှုကိုဂျင်းနာခေါ်ကိုကမောင်ထွေးကပြောပါတယ
်ကျုံမြောက်ဖက်မှာရှိတဲ့အဖွဲကျုံမျိုးနယ်ယုံနဲ့မြဆောင်ထိုးလေးပေါ့ကျုံကထားတဲ့တန်ပန်းမှာသူကလာချီသွားတယ်ဗျဘာသာရေးမှိုင်းတိုက်တဲ့ဟာတွေပေါ့ဒေါ်သားစုကြည်နဲ့မိသားစုရဲ့ပုံပေါ့နော်သူ့ရဲ့သားတွေပတိုင်းမွေးတွေနဲ့ပေါ့နော်ပြောရင်တော့ကျွန်တော်တို့ဟိုအစ္စလမ်ဘာသာပုံစံပေါက်နေတဲ့ဟာကိုယူထားပြီးတော့မှဟိုခေါင်းစည်းကသူကဘာတက်လိုက်တယ်ဆိုတော့ထောင်းအောင်ဆောင်တော့ကြီးပါဆိုတော့ခေါင်းစင်တက်လိုက်တယ်ပင်နိုင်ရဲ့အပေါ်မှာခေါင်းစည်းတက်ထားတယ်တက်ပြီးမှအောက်မှာသူကဓပုံအားဖြင့်ရှစ်ပုံလောက်ပါမယ်အဲ့ရှစ်ပုံလောက်မှာအဓိကတိုင်းသမားကိုယူထားတယ်ပေါ့နော်အဲနောက်တစ်ခါသူ့သားတွေရဲ့ပတိုင်းနေတဲ့ဟာတွေကိုပြထားပြီးတော့မှကျွန်တော်တို့နိုင်ငံကြီးကဓာကြီးကိုခြုံစားမယ်ဆိုရင်ဒီဘာသာတွေပျောက်သွားမယ်ဆိုတဲ့အဲ့ဒါကိုရေးပြီးတော့မှချိန်ထားတာသူမနဲ့ဆော့ဆော့ချိန်သွားတယ်ဗျအဲ့ဒါလေ
မန္တလေးတိုင်းတစ်ခုလုံးကိုခြုံကြည့်ရင်တော့ NLD ကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်ကြော်ညာဆိုင်မှုတွေအဖြစ်အစီးခံနေရတယ်လို့ဥရွှေလာကပြောပါတယ
်တခြားနောက်ဆက်တာတွေကြတော့ကိုယ်စားလှယ်လောင်းတွေရဲ့ဆိုင်မှုတွေဒီနိုင်ကြီးလိုက်ဖြစ်တာတော့အများဆုံးဖြစ်တယ်ခင်ဗျအဲ့ဒါကတော့ဟိုကျွန်တော်မန္တလေးမြို့မော်မယ်ဒင်ကိုပဲအဲ့ဒီပသိမ်ကြီးနယ်ဖြစ်တယ်မဟာအောင်မြင်နယ်ဖြစ်တယ်ပေါ့နော်တခြားနယ်တွေလည်းအဲ့လိုတွေဖြစ်တယ်တာစီပဲလည်းဖြစ်တယ်အဲ့လိုမျိုးတွေကတော့နေရာတိုင်းနဲ့လူလူတော်တော်များများပဲဖြစ်ကြတယ်အဲ့မဲ့အဲ့ဒီကတော့လူကိုယ်တိုင်ကတော့ကျွန်တော်တို့ကတော့မသိရဘူးပေါ့သူကညနေပါလိလူမမြင်နိုင်တဲ့အခြေအနေပဲလာပြီးနောက်ဆက်တာ
မန္တလေးတိုင်းမှာ NLD ကိုယ်စားလှယ်လောင်း104ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ခင်ဗျာ
ဘရရှင်ခင်ဗျာလာမယ့်နိုဝင်ဘာရွေးကောက်ပွဲလွတ်လပ်ပြီးတော့တရားမျှတဖို့ဆိုလို့ရှိရင်တမာတမတ်ရှိရှိနဲ့ဂျားနေရက်တည်ရမယ့်အဖွဲ့အစည်းတွေကလည်းတမာတမတ်ရှိဖို့ဟာအရေးကြီးပါတယ်။ရွေးကောက်ပွဲကိုကမကထလုပ်ပြီးမဲ့ရွေးကောက်ပွဲကော်မရှင်လိုအဖွဲ့အစည်းနောက်နိုင်ငံကာကွယ်ရေးအတွက်လက်နက်ကင်အဖွဲ့ဖြစ်တဲ့တပ်မတော်လိုအဖွဲ့အစည်းတွေအနေနဲ့လာမယ့်ဒီရွေးကောက်ပွဲမှာတမာတမတ်ကြကြနဲ့ရက်တည်နိုင်မယ်လို့ယူဆပါသလား။ဒီအဖွဲ့အစည်းနှစ်ခုရဲ့ရွေးကောက်ပွဲပေါ်လက်ရှိရက်တည်ချက်နဲ့သူတို့ပေါ်မှာအကဲဖြတ်ချက်တွေကိုလာမယ့်စနေညပိုင်းဒိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲ့သရရှင်တွေ VA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပို့ထားနိုင်ပါတယ်။ဒဲအလီလိုက်အစီအစဉ်ဒီလွှင့်ထုတ်တဲ့ချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုအတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီ VA ကိုကြိုတင်ပို့ထားလို့လည်းရပါတယ်။ VA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြညမှာသရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
။စနေနေ့တရက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြရစီရှင်။မ မြန်မာရွေးကောက်ပွဲအတွက်စောင့်ကြည့်ခွင့်ရတဲ့ပြည်ပဖွဲ့စည်းရတဲ့မှာအမေရိကန်အခြေစိုက်ကတ်တာစင်တာလည်းပါပါတယ်။ ရွေးကောက်ပွဲစောင့်ကြည့်ဖို့ဘလို့ပြင်ဆင်နေသလဲဆိုတာနဲ့ပတ်သက်လို့ကတ်တာစင်တာမြန်မာရုံးညွှန်ကြားရေးမှုကို VOA ရုံးခွဲတာဝန်ခံဒေါက်ကင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားပါတယ်ရှင်။မင်္ဂလာပါရှင်။
ကျမတို့ရွေးကောက်ပွဲအထူးအစီအစဉ်ကနေကြိုဆိုပါတယ်။ပထမဆုံးအနေနဲ့ကတ်တာစင်တာဒီနိုင်ငံမှာရုံးခန်းဖွင့်ရတဲ့ရည်ရွယ်ချက်ကိုသိပြရစီရှင်။
Well, the Carter Center was invited by the government of Myanmar.
Carter Center ye Myanmar bi yongan go phun le ya de chaung yin ga lo yugao pwe twae nangan da ga a kae kha saung ji a phwe ri la yaw nai yi pin sin bo twae Carter Center go Myanmar so ya ga phait cha kae da phit par de. 2013 kun ni April rong ga Tamara Jimmy Carter ga Myanmar nangan go la yaw khe pi lo yugao pwe commission okatha ne cha nangan yi khaung saung le ne twit song su nwe kae par de. A ri su nwe jet de ya yugao pwe a kae kha saung ji yong phun nai kae da wa. ခုဆိုရင်ကျွန်တော်တို့လုပ်ငန်းတွေစတင်နေပါပြီ။ရွေးကောက်ပွဲမကျင်းပမီအချိန်တွေကိုကဲခတ်နိုင်ဖို့ရွေးကောက်ပွဲကော်မရှင်ရဲ့အစိုးရရဲ့သဘောတူညီချက်နဲ့နိုင်ငံတော်မှစောင့်ကြည့်ရေးအဖွဲ့တွေကိုဆက်လုပ်ဖို့စီစဉ်ပြီးတဲ့နောက်ဖြစ်နေပါပြီ။ပြီးတော့ရှေ့ပြည်အစီရင်ခံစာနှစ်ဆောင်ကိုလည်းအများပြည်သူသိရှိအောင်ထုတ်ပြန်ခဲ့ပါတယ်။ခုတော့ချင်းတူစောင့်ကြည့်ဖို့အဖွဲ့တွေကိုရွေ ဆောင်ရွက်ခွင့်ရတာကိုလည်းဝမ်းသာပါတယ
်ဟုတ်ကဲ့ဒီအချိန်ထိပေါ့နော်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုဘယ်လိုများသုံးသပ်လို့ရပါလဲဒီလိုနိုင်ငံရေးအခြေအနေမျိုးနဲ့ဒီရွေးကောက်ပွဲဟာတိုးတက်မှုရှိတယ်လို့မြင်ပါသလားရှင်ဒါမှမဟုတ်လေရှေ့မတိုးနောက်မဆုတ်တက်နေတယ်လို့မြင်ပါသလား
Well, I should say to begin that we're often asked, is the process free and fair? Is it going to be free and fair?
မကြကနာအမေခံတဲ့မိကုံကတော့ဒီရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုတဲ့မိကုံပဲဖြစ်ပါတယ်။တကယ်တော့ကျွန်တော်တို့ရဲ့ခန်းကဏ္ဍကတရားတယ်မတရားကိုဆုံးဖြတ်ဖို့မဟုတ်ပါဘူး။မြန်မာပြည်သူတွေရဲ့ဆုံးဖြတ်ချက်တွေပဲဖြစ်တယ်မှာလေ။ဒီရွေးကောက်ပွဲဟာဘယ်လောက်ထိတရားမျှတပြီးဘယ်လောက်ထိယုံကြည်စစ်ချတယ်လဲဆိုတာကမြန်မာပြည်သူတွေရဲ့ဆုံးဖြတ်ချက်တွေပဲဖြစ်တယ်မှာလေ။ကျွန်တော်တို့ဟာဒီပွဲကိုစောင့်ကြည့်တဲ့အခါမှာလဲရှုတော့မျိုးစုံကနေသူတို့ရဲ့တရားမှုတွေလွတ်ဆောင်မှုတွေကိုစောင့်ကြည့်နေတာပါဥပမာမဲစင်းကြည့်တဲ့နေရာပြင်ဆင်တဲ့နေရာတွေရွေးကောက်ပွဲကော်မရှင်ရဲ့ပြည်သူလူထုနဲ့နိုင်ငံရေးပါတီတွေဆက်နွယ်ပတ်သက်မှုနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုစတာတွေကိုစောင့်ကြည့်စစ်ဆေးဖို့စောင့်ကြည့်သူတွေကိုရွေးကောက်ပွဲကာလမဲယုံတွေမှာနေရာချထားပေးဖို့ဖြစ်ပါတယ်အရင်ရွေးကောက်ပွဲတွေနဲ့နှိုင်းယှဉ်ရင်တော့အခုရွေးကောက်ပွဲတွေဟာကျွန်တော်မြင်မှာအဖက်ဖက်ကအထိုက်လျောက်တိုးတက်မှုရှိတယ်လို့မြင်ပါတယ်ဆိုရရာရှိတွေနိုင်ငံရေးခေါင်းဆောင်တွေကလည်းရက်ဖက်လူဖွဲ့စည်းတွေအထိအားလုံးကတင်ပြကြတာကတော့ရွေးကောက်ပွဲအနေထားဟာရင်ခတ်သက်ဆိုင်တိတိတသာတိုးတက်မှုတွေရှိလာတယ်လို့ပြောကြတော့ဒါဟာတိုးတက်တဲ့ချက်လို့ပြောရမှာပါတချိန်တည်းမှာပဲတချို့လူတွေကသူတို့ရဲ့နိုင်ငံရေးအမြင်တွေကိုထုတ်ဖော်ပြတာတဲ့နေရာမှာပွင့်လင်းမြင်သာမှုမရှိသေးတာကိုလည်းတွေ့ရပါတယ်တချို့နိုင်ငံရေးပါတီဝင်တွေကသူတို့ရဲ့နိုင်ငံရေးထင်မြင်ချက်တွေနဲ့အငင်းပွားပွဲရာအကြောင်းအရာတွေကိုလွတ်လွတ်လပ်လပ်ထုတ်ပြောဖို့အခွင့်အရေးမရှိဘူးလို့ထင်ကြပါတယ်နောက်ပြီးတော့သတင်းမီဒီယာတွေကလည်းနိုင်ငံရေးနဲ့ရွေးကောက်ပွဲအခြေအနေတွေကိုတင်ပြတဲ့နေရာမှာကန့်သက်ချက်အထိုက်လျောက်ရှိနေသေးပဲလို့ယူဆကြပါတယ်။ဒါမျိုးတွေကိုတိုးတက်အောင်လှုပ်ဆောင်ဖို့အများကြီးလိုပါသေးတယ်။ဒါပေမဲ့လည်းအားလုံးခြုံပြောရရင်တော့ဒီလောက်အထိပွင့်လင်းတိုးတက်မှုရှိလာတာကိုအားရမိပါတယ
်။ openness shown by the election commission and the government during this process.
ကတာစင်တာကဩဂတ်စ်လ19ရက်နေ့တုန်းကထုတ်ပြန်ခဲ့တဲ့ဒုတိယကြိမ်မြောက်ရွေးကောက်ပွဲရှိပြီးအစီရင်ခံစာထဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကြံပေးတာ6ချက်ပါတာတွေ့ရပါတယ်။အဲ့ဒီအကြံပြုချက်တွေနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင
် Right. Well, the 6 points let's see. There are a number of recommendations that we had more than 6 perhaps.
အကြံပြုချက်တွေက6ချက်ထက်ပိုပါတယ်။ခြုံပြီးတော့ပြောရမယ်ဆိုရင်ကျွန်တော်တို့အဓိကအကြံပြုချင်တာကတော့ပွင့်လင်းမြင်သာမှုကိုပိုပြီးတော့အားပေးချင်ပါတယ်။အစိုးရကခုထပ်ပိုပြီးတော့ပွင့်လင်းမြင်သာတဲ့ယုံကြည်စိတ်ချရအောင်ဆောင်ရွက်ထားတယ်ဆိုတာကိုကျွန်တော်တို့သိပါတယ်။ဒါပေမဲ့ပြည်သူလူထုဘက်ကဒီတိုးတက်မှုတွေကိုသတိမထားမိကြပါဘူး။တချို့ပြောင်းလဲမှုတွေကရွေးကောက်ပွဲအတွက်ပို့ပြီးတော့အကျိုးရှိအောင်ပြောင်းလဲထားတယ်ဆိုပေမဲ့အများကြီးပြည်သူသိအောင်တရားဝင်ထုတ်ပြန်ထားတာမျိုးမရှိသေးပါဘူး။ဒါကြောင့်ဆိုရနဲ့ရွေးကောက်ပွဲကော်မရှင်တို့ကိုအဓိကအကြံပြုလိုတာကရွေးကောက်ပွဲမကျင်းပမီကြန့်ရှိနေသေးတဲ့အချိန်အတွင်းမှာ2010ပြည့်နှစ်နောက်ပိုင်းဆောင်ရွက်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေကိုပြည်သူလူထုကိုအသိပေးဖို့ပဲဖြစ်ပါလေ။ဥပမာပြောရရင်ဂျိုတင်မဲစနစ်လိုမျိုးပေါ့။ဒီဂျိုတင်မဲတွေကိုပြီးခဲ့တဲ့2010ရွေးကောက်ပွဲအပြီးမှာအဓိကကျတဲ့မတမာမှုတစ်ခုအနေနဲ့ရှုမြင်ခဲ့ကြတာပါရွေးကောက်ပွဲကော်မရှင်အနေနဲ့ဒီလိုအမြင်မျိုးကိုဖျောက်ဖျက်နိုင်အောင်ပို့ပြီးတော့ပွင့်လင်းမြင်သာလာအောင်စောင့်ကြည့်လေ့လာရဲ့အဖွဲ့တွေကိုဂျိုတင်မဲပေးတဲ့နေရာမှာစောင့်ကြည့်နိုင်အောင်စီစဉ်ထားပါတယ်ကျွန်တော်တို့ဟာစီမင်းအသစ်တွေတရားဝင်ထုတ်ပြန်တာကိုစောင့်ကြည့်နေသေးပါဒီလုပ်ငန်းစဉ်အပေါ်မှာအခြားထင်မြင်ချက်တွေလည်းရှိပါတယ်ရွှေပြောင်းအခြေချနေထိုင်သူတွေနဲ့စီပေးရှောင်ဒုက္ခသည်တွေရဲ့မဲပေးခွင့်နဲ့ရွေးကောက်ပွဲကာလအတွင်းမှာဖြစ်ပေါ်လာနိုင်တဲ့တားဆီးကန့်သတ်ချက်တွေအပေါ်မှာထင်မြင်ချက်တွေရှိပါတယ်ဒီတော့ကျွန်တော်တို့အဓိကအကြံပြုတာကတော့တည်တာတဲ့ပြောင်းလဲမှုတွေနဲ့ပွင့်လင်းမြင်သာမှုတွေတိတ်မရှိသေးတာကိုအတိအမှန်ပြုစေချင်တာပါပဲ ပြီးတော့ပြိပခဖြစ်စင်နိုင်တဲ့ဆုံးဖြတ်ချက်မျိုးတွေနောက်တစ်ခါထပ်ချမိမှာကိုလည်းသတိပြုစေချင်ပါတယ်ဒါကတော့ရွေးကောက်ပွဲကာလအတွင်းတချို့မဲဆန္ဒနယ်တွေမှာရွေးကောက်ပွဲမကျင်းပဘဲဖျက်သိမ်းနိုင်တာမျိုးနဲ့ပတ်သက်ပြီးပြောတာပ
ါ Be as transparent as possible about decisions already made and about future decisions that could be controversial such as for instance the cancellation of elections in particular constituencies
ဟုတ်ကဲ့နောက်တစ်ခုသိချင်တာကကာတာစင်တာရဲ့အကြံပြုချက်တွေမှာလည်းပါပါတယ်နိုင်ငံရေးပါတီတွေလိုက်နိုင်ရမယ့်ကျင့်ဝတ်တွေနဲ့ပတ်သက်လို့လေနိုင်ငံရေးပါတီတွေအနေနဲ့ဒီရွေးကောက်ပွဲမှာအဆင်ပြေပြီးချုံးဝေစွာပါဝင်ရှင်းပြနိုင်ကြလိမ့်မယ်လို့ရောထင်ပါသလားဘယ်လိုများသုံးသပ်လို့ရပါလဲရှင
် Well, we should say that we're very pleased to see that the parties agreed upon
နိုင်ငံရေးပါတီတွေအနေနဲ့စီကံချက်တွေချမှတ်ထားတာကိုသဘောတူညီတာတွေ့ရလို့ကျေနပ်မိပါတယ်အဲ့ဒီစီကံချက်တွေထဲမှာကျူတင်ခမန်းချက်တွေကိုအသေးချာလေ့လာထားပြီးတော့ပြည်ပဆိုင်ရာကျင်းဝတ်တွေနဲ့လိုက်လုံးညှိထွင်မှုရှိအောင်ပြုစုထားတာကိုလည်းတွေ့ရပါတယ်။ဒီကျင်းဝတ်တွေကိုလိုက်နာသလားဆိုတာကိုဘယ်လိုစောင့်ကြည့်စစ်ဆေးမလဲဆိုတာကိုမေးစရာတော့ရှိပါတယ်။နိုင်ငံရေးပါတီတွေကဆန္ဒအရလိုက်နာနိုင်တဲ့ကျင်းဝတ်တွေဖြစ်တယ်လို့ဒီစည်းကမ်းတွေကိုရေးဆွဲတဲ့ကော်မတီအနေနဲ့လည်းပြုစုရကြိုးနှက်တယ်လို့သုံးသပ်မိပါတယ်။ဒါကြောင့်ဒီစည်းကမ်းချက်တွေဟာတနိုင်ငံလုံးတိုင်းတာအရရောမဲဆန္ဒနယ်မြေအသီးသီးအတွက်ပါဘလောက်ထိထိရောက်မှုရှိတယ်လဲဆိုတာနဲ့နိုင်ငံတကာစစ်မှုဆောင်ရွက်နိုင်မှုရှိမရှိနဲ့မဲဆန္ဒရှင်တွေရဲ့လိုလားချက်တွေနဲ့ကိုက်ညီမှုရှိမရှိဆိုတာတွေကိုစောင့်ကြည့်ရမှာဖြစ်ပါတယ်။ပါတီတွေရဲ့ကျင့်ဝတ်စည်းကမ်းထုတ်ပြန်နိုင်ရေးအတွက်ကြိုးပမ်းမှုကိုချီးကျူးပါတယ်။အခုဆိုရင်မဲဆွဲစည်းရုံးမဲ့အချိန်ရောက်လာပြီဆိုတော့တာဝန်ခံမှုတွေနဲ့ထိုက်တန်အောင်ဘလောက်ထိထမြောက်အောင်လိုက်နာကြမလဲဆိုတာကိုစောင့်ကြည့်နေမှာပါ။နိုင်ငံရေးပါတီတွေအနေနဲ့ဒီစည်းကမ်းချက်တွေကိုလိုက်နာရုံတင်မကဒီထက်ပိုပြီးတော့လှုပ်ဆောင်နိုင်တာတွေရှိပါတယ်။ပါတီကိုယ်စားလှယ်တွေကိုအနေနဲ့ရဲရောမှာတာဝန်ပေးထားတာတွေကိုလည်းတွေ့နိုင်ပါတယ်။ဒါကြောင့်နိုင်ငံရေးပါတီတွေရဲ့လှုပ်ဆောင်နိုင်စွမ်းဘလောက်ထိရှိသလဲမဲယုံကိုယ်စားလှယ်တွေကိုတည်ချလေ့ကျင့်ပေးထားရလားဘယ်လိုပြောင်းလဲမှုတွေရောဖြစ်ပေါ်နိုင်သလဲဘယ်လိုကာကွယ်မှုမျိုးတွေရောပြင်ဆင်ထားသလဲဆိုတာတွေကိုနိုင်ငံရေးပါတီတွေကိုမေးရမှာပါနိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေဆိုတာတကယ်တော့ရွေးကောက်ပွဲလုပ်ငန်းစဉ်ရဲ့မပြောပါလောက်တဲ့သတိတေသဖြစ်ပါလေအဓိကကတော့ပါတီကမဲယုံကိုယ်စားလှယ်တာဝန်ရှိသူတွေနဲ့ပြည်တွင်းစောင့်ကြည့်လေ့လာရေးအဖွဲ့တွေမှာသာဝင်တော့ဝင်ပို့ဖြစ်နေမှာပါဒါလည်းနိုင်ငံရေးပါတီအတွက်အရေးကြီးတဲ့အခန်းကဏ္ဍဖြစ်ပါလေ
So that's also an important role for the political parties.
လာမယ့်ရွေးကောက်ပွဲကိုနိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေဘယ်နှဖွဲ့လောက်များပါဝင်စောင့်ကြည့်ကြမယ်လို့သိထားပါလဲရှင
် Well, I can't speak on behalf of all observer organizations. The Carter Center's mission here is relatively small.
ကျွန်တော်အနေနဲ့ဒီမှာရှိမဲ့စောင့်ကြည့်ရေးအဖွဲ့အားလုံးရဲ့ကိုစားပြောပြလို့တော့မရပါဘူး။ Carter Center ရဲ့အခန်းကဏ္ဍကတော့တိတ်ကြီးကြီးမားမားမဟုတ်ပါဘူး။ကျွန်တော်တို့မှာစောင့်ကြည့်ရေးအဖွဲ့၃ဖွဲ့ကိုနေရီကိုခွဲလွတ်ထားပါတယ်။ရွေးကောက်ပွဲကာလမှာနောက်ထပ်အဖွဲ့ဝင်အင်အား30လောက်ဖြည့်တင်းဖို့စီစဉ်ရှိပါတယ်ဒီအင်အားနဲ့တော့မဲဆန္ဒနယ်တွေအားလုံးကိုကားမိမှာမဟုတ်ပါဘူးအင်အားနည်းနေတယ်လို့ပဲပြောရမှာပါ EU ဥရောပသမဂ္ဂကဲခတ်လေးလာရေးအဖွဲ့ကတော့ကာတာစင်တာနဲ့ရှင်ပူပြီးတော့အင်အားများတဲ့စောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်နောက်ထပ်နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ငယ်တွေလည်းအများကြီးရှိမှာပါဒါပြင်တန်ယုံတွေရဲ့ထုံးစံအရတာဝန်ရှိသူတွေကလည်းမဲယုံနေမှာတွားရောက်လက်လက်အကဲခတ်ခွင့်ရှိကြမှာပါဒါပေမဲ့ဒီလိုထူးထူးကဲကဲကျင်းပမဲ့ယူကောက်ပွဲမှာမြန်မာနိုင်ငံတနိုင်ငံလုံးကမဲပေးမဲ့လူရည်နဲ့မဲယုံတွေကိုစောင့်ကြည့်မဲ့အဖွဲ့တွေအချိုးနဲ့ရှင်တော့မလုံလောက်ပါဘူးဒါကြောင့်ကျွန်တော်တို့နိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေကတော့အခက်အခဲရှိနိုင်တဲ့နေရာတွေမှာလုံလုံလောက်လောက်စောင့်ကြည့်နိုင်အောင်တည်တည်ချာချာအတက်နိုင်ဆုံးစူးစမ်းသွားမှာပါ
But we'll you know we'll do our best to ensure that international observers are deployed to places where we expect there may be difficulties during the election period
ဟုတ်ကဲ့နောက်တစ်ခုကပဋိပက္ခဖြစ်ပွားနေတဲ့မဲဆန္ဒနေတွေနောက်တဘာဝဘေးအန္တရာယ်ခံစားကြရတဲ့မဲဆန္ဒနေတွေအနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာပါဝင်ကျင်းပနိုင်မယ့်အခြေအနေရှိတယ်လို့ကိုသုံးသပ်လို့ရပါလားရှင
် Well it's not our decision to it's not for us to say really and we're not in a position to assess whether an election can take place in particular constituencies
တကယ်တော့ဒါဟာကျွန်တော်တို့ပြောရမယ့်ကိစ္စမဟုတ်ပါဘူးပြီးတော့ကျွန်တော်တို့အနေနဲ့ဒီမဲဆန္ဒနေတွေမှာယူကောက်ပွဲကျင်းပမယ်မကျင်းပဘူးဆိုတာကိုလည်းဆုံးဖြတ်ပိုင်ခွင့်မရှိပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ပြောနေတာတခုကတော့စီရင်ခံစာမှာပါတဲ့အတိုင်းပါ။ဆိုရအနေနဲ့ပြိပခဖြစ်နေတဲ့မဲဆန္ဒနယ်တွေနဲ့ရေပြီးတင်ခဲ့တဲ့မဲဆန္ဒနယ်တွေမှာယူကောက်ပွဲရွှေ့ဆိုင်းဖို့ဆုံးဖြတ်ချက်ချမယ်ဆိုရင်ဝင်လင်းမြင်သာမှုရှိရပါမယ်။ယူကောက်ပွဲကိုရွှေ့ဆိုင်းတာပဲဖြစ်ဖြစ်ဖြတ်သိမ်းတာပဲဖြစ်ဖြစ်လုပ်မယ်ဆိုရင်ပြည်သူလူထုကိုအကြောင်းပြချက်ခံခိုင်မှမှချပြဖို့အရေးကြီးတယ်လို့ထင်ပါတယ်။ကျွန်တော်တို့မြန်မာတို့ရွေးကောက်ပွဲကိုဒေသအတော်များများမှကျင်းပသွားဖို့တင့်ပါတယ်။ဒါပေမဲ့လည်းရေပြည်သင့်ပြည်သူတွေပြန်လဲထူထောင်ဖို့လဲဆောင်ရွက်အောင်ပါဆိုတော့ဘယ်လိုပြောင်းလဲမှုမျိုးတွေရှိလာအောင်မလဲဆိုတာကိုစောင့်ကြည့်ရပါဦးမယ်။ဒါပြင်တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးပြီးရင်ရောဒီပြည်ပခဒေသတွေမှာရွေးကောက်ပွဲကျင်းပဖို့ဘယ်လိုကြိုးစားရမှုတွေရှိနိုင်တယ်လဲဆိုတာတွေကိုလည်းစောင့်ကြည့်ရပါဦးမယ
်။ On areas that we might not have thought elections could effectively take place
ကာတာစင်တာအနေနဲ့ USAID လို့ခေါ်တဲ့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီနဲ့ကောပူးပေါင်းဆောင်ရွက်တာတွေရှိပါလားရှင
် Well we try to coordinate very closely with all the diplomatic community and all donors
ကျွန်တော်တို့ကတော့ဒီမှာရှိတဲ့တန်တမန်အဖွဲ့အစည်းတွေလူရှင်တွေအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားပါတယ်ကာတာစင်တာအနေနဲ့ဩဂလတရနေ့ကစပြီးတော့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီရဲ့ထောက်ပံ့ငွေနဲ့အတူဒိန်းမတ်နော်ဝေနဲ့ဗြိတိန်နိုင်ငံတွေကထောက်ပံ့တွေရရှိခဲ့ပါတယ်မြန်မာနိုင်ငံမှာတော့ရေတိုစောင့်ကြည့်အကဲခတ်မှုတွေလုပ်နိုင်အောင်အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကလိုက်လိုက်လဲလဲကူညီထောက်ပံ့ပါတယ်။ရေးကြီးတဲ့ချက်ကတော့ကာတာစင်တာဟာအမေရိကန်ဆိုရနဲ့တရားဝင်ဆက်ဆက်မှုမရှိတဲ့တီးခြားရပ်တည်နေတဲ့လွတ်လပ်တဲ့အဖွဲ့အစည်းဖြစ်တယ်ဆိုတာပါပဲ
။
ကာတာစင်တာနဲ့ဒေါက်ခင်ဆိုဝင်းရဲ့တွေ့ဆုံမေးမြန်းချက်ဖြစ်ပါတယ်ရှင်။အခုနားဆင်ရမှာကတော့နိုင်ငံရေးပါတီမိတ်ဆက်ခံတာဖြစ်ပါတယ်။ပါတီတွေရဲ့မူဝါဒနဲ့ဂတိကဝတ်တွေကိုနားဆင်ကြည့်ကြရအောင်ပါရှင
်။စစ်မှန်တဲ့အပြောင်းလဲတွေပေါ်ထွက်လာဖို့ရည်ရဲတဲ့မြို့သားတိုးတက်ရေးပါတီဟာလာမယ့်ရွေးကောက်ပွဲမှာတနိုင်ငံလုံးတိုက်တာနဲ့လွှတ်တော်အရရအတွက်ကိုယ်စားလှယ်လောင်း353ဦးနဲ့ဝင်ရောက်ရှင်ပြိုင်မှာပါ။ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေထဲမှာတော့မြို့သမီးကိုယ်စားလှယ်လောင်း1800ပါဝင်ပါတယ်။မြူတာတိုးတက်ရေးပါတီဥက္ကဋ္ဌဒေါက်တာနေစင်လက်ကတော့ပါတီရဲ့မူဝါဒကိုအခုလိုပြောပါတယ
်။ကျွန်တော်တို့ဒီမှာ heading ပေးထားတာကအမျိုးသားတိုးတက်ရေးပါတီစစ်မှန်တော့အကြောင်းလဲအတွက်အဲ့တော့စစ်မှန်တဲ့အကြောင်းလဲအတွက်ကိုကျွန်တော်တို့ကနေပြီးတော့အခြေခံသွားမယ်။နောက်တစ်ခါအဲ့ရနေတစ်ဆင့်ပြီးတော့မှကျွန်တော်တို့ဒီအမျိုးသားအကျိုးစီးပွားနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုအဲ့ဒါကိုကျွန်တော်တို့တည်ဆောက်တာဖြစ်လို့တူတူအောင်လုပ်ပေါ့။အကြမ်းအဖြစ်ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီတိုင်းရင်းသား135မြို့လုံးနဲ့နော်တူဆောက်ထားတဲ့တိုင်းရင်းသားပေါ့အဲ့ဒီအကျိုးစီးပွားပေါ်မှာကျွန်တော်ရည်ရွယ်သွားမှာဖြစ်ပါတယ
်ပြီးခဲ့တဲ့တတန်းတစ်လျှောက်ကိုစလဲဖြစ်ကရုပ်သိမ်းခွင့်နဲ့ကိုစလဲတွေရဲ့ပိုင်ဆိုင်မှုကျင်ညာတဲ့အဆိုတွေရှုံးနိုင်ခဲ့တဲ့အပေါ်မှာထပ်မံစူးစမ်းသွားမယ်လို့လည်းဆိုပါတယ်ဒါအပြင
်ဆိုဖြစ်ပင်တဲ့အဆိုတွေရှုံးတဲ့ခါကျတော့ကျွန်တော်တို့ဒီဘက်မှာအပြောင်းလဲတော့ဟုတ်တယ်စစ်မှန်တဲ့အပြောင်းလဲလားဆိုတာမိကုန်ထုတ်စားဖြစ်လာဆိုတကယ်လွတ်တော်ရင်ကျင်းမှုကိုသုံးပြီးအာဏာသုံးရပ်ကိုတည်တည်ချာချာခွဲဝေသုံးဆွဲရမယ်ဆိုပဲလို့ရှိရင်တော့ဒီမိုကရေစီရင်ကျိမှုနဲ့တကယ်မှန်ကန်တဲ့စစ်မှန်တဲ့အကြောင်းနဲ့ဖြစ်တင်တာပေါ့အဲ့ဒီလိုလိုအပ်တဲ့ဥပဒေတွေတော်တော်များများကိုကျွန်တော်စာပြီးတော့ဂိုင်းတူသွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်အခြေခံဥပဒေပြည်ပြင်ပြောင်းလဲရေးမှာကျွန်တော်ဘူအဖြစ်သဘောတူတယ်ဘယ်ဟာမျိုးကဘယ်ပုံမှန်မျိုးကအသွင်ကူးပြောင်းရေးကာလကိုကြီးကြီးမားမားအနှောက်အယှက်ဖြစ်နိုင်တယ်လေပေါ့အဲ့ဒါမျိုးဆိုရင်တော့ကျွန်တော်လောလောဆယ်မှာထိမှာမဟုတ်သေးဘူးနော်အခြားဟာလာနိုင်ငံတူတက်ဖို့အတွက်ကိုဟလာအထောက်ပံ့ပေးမယ်ဥရီမျိုးကြရင်တော့ဒါကျွန်တော်တို့စပြီးတော့ဒါကိုကျွန်တော်တို့ကဥရီပြုတ်တဲ့ကျွန်တော်အစိုးတင်သွင်းမှာဖြစ်ပါတယ
်မြို့သားတိုးတက်ရေးပါတီကိုဘယ်လိုအချက်တွေကြောင့်ပြည်သူတွေကမဲပေးတင်လဲဆိုတဲ့အကြောင်းကိုလည်းပါတီဥက္ကဋ္ဌဒေါက်တာနေစင်လက်ကခုလိုပြောပါသေးတယ
်ဒါကျွန်တော်တို့ကဥမာဖြင့်ဟလာပြည်ညာအခြေခံထားတယ်ဟလာဒီမဟာပြူရနဲ့နိုင်ငံရေးဟောနိုင်ငံတကာလေလာရေးစင်တာကနေပြီးတော့မွေးထုတ်ထားတဲ့သူတွေဟလာနိုင်ငံတကာနိုင်ငံမှာခန္ဓာတွေအားလုံးကတော့အရေးကြီးကြပါတယ်သို့တော်လည်းအခြေခံပေါ့ဗျာတွဲခေါ်သွားမယ်ဟလာဥကောင်းနေရာမှာရှိတဲ့ခန္ဓာ၃ခုရှိတယ်ပေါ့ဗျာအဲ့ဒါပါဆိုနိုင်ငံကြီးစီမံခန့်ခွဲမှုဒုတိယကကျွန်တော်တို့ကပြည်သူရေးရာစီမံခန့်ခွဲမှုတတိယကနိုင်ငံတကာနိုင်ငံရဲ့အရေးကြီးဆုံးဖြစ်တဲ့စီးပွားရေးရာပေါ့မစီးပွားရေးဒုတိယမှာနိုင်ငံဖွံ့ဖြိုးတာဟုတ်အဲ့စီးပွားရေးရာစီမံခန့်ခွဲမှုအဲ့ခန္ဓာ၃ခုကိုကျွန်တော်တို့အသေးစားလေ့ကျင့်ပေးထားတဲ့သူတွေပေါ့နောက်သူတို့ရဲ့နောက်ဆုံး background ကိုကြည့်မယ်ဆိုရင်သူတို့ကိုယ်တိုင်ကတော်တော်များများလုံခြုံရေးလည်းဖြစ်တယ်ကုမ္ပဏီမှာတောင်းကြီးယူထားတဲ့သူတွေလည်းဖြစ်တယ်ပေါ့လားအဲ့လိုလူတွေနဲ့စုဖွဲ့ထားတဲ့ပညာရှိကံတဲ့နိုင်ငံရေးပါတီဖြစ်တာ哦အဲ့ဒီမှာကျွန်တော်ပြည်သူတွေထောက်ခံမှုတော်တော်လေးတော်ဟုတ်လို့ရလာပါတယ
်ပါတီဝင်များတသိန်းကျော်ရှိနေတဲ့မြို့သားတိုးတက်ရေးပါတီဟာ2015ခုနှစ်ကမှပါတီဖတ်ပုံတင်ခဲ့တာဖြစ်ပါတယ်ကျွန်တော်မုံမြင့်ကျော်ပါမြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
တောင်လူလယ်သမားတွေနဲ့အခြေခံပြီးဖွဲ့စည်းထားတဲ့ပြည်တော်စုတောင်လူလယ်သမားအင်အားစုပါတီဟာလယ်သမားတွေရဲ့အခွင့်အရေးတွေကိုကာကွယ်စောင့်ရှောက်နိုင်ဖို့2015ယူကောက်ပွဲကိုပဲခူးတိုင်းဒေသကြီးတွင်းကနေဝင်ရောက်ရှင်ပြန်သွားမှာဖြစ်ပါတယ်။ပြည်တော်စုတောင်လူလယ်သမားအင်အားစုပါတီအနေနဲ့ပဲခူးတိုင်းဒေသကြီးတွင်းမှာရှိတဲ့ပဲခူး၊ဝေါနဲ့ဒိုင်းဦးမြို့နယ်တွေကနေပြည်သူ့လွတ်တော်၃ဦး၊ကဝါမြို့နယ်နဲ့တနက်ပြင်းမြို့နယ်တွေကနေတိုင်းဒေသကြီးလွတ်တော်၂ဦးဝင်ရောက်ရှင်ပြန်သွားမှာဖြစ်ပါတယ်။ပါတီအနေနဲ့မဲဆွယ်စည်းရုံးရင်းဆင်းတဲ့အခါမှာလည်းလယ်သမားအခွင့်အရေးတွေရရှိဖို့အဓိကလှုပ်ဆောင်သွားဖို့ရှိတယ်လို့ပြောဆိုစည်းရုံးကြောင်းပါတီဥက္ကဋ္ဌဦးမင်းသူကပြောပါတယ်
။လယ်သမားတွေစိုက်ပျိုးချိန်အမီချင်းဝင်ရရှိရေး၎င်းတို့စိုက်လေသမားတွေစိုက်ပျိုးနေတဲ့ဧကလိုက်အညီချင်းငွေအပြည့်အဝရရှိရေးပြီးတော့ကျွန်တော်တို့လေသမားစစ်စစ်တွေကိုသာလည်းရင်ပုံစံကွန်ထုတ်ပေးနိုင်ရေးလေသမားကြီးတွေအမှန်တကယ်စိုက်ပျိုးနေတဲ့လေယာမြေကိုတင်းယူမိအစိုးရတရက်မပေါ်ပေါက်နိုင်ရေး Now that the car, then you beat her door. Lea me mea, tamaroma, a tomabu legend. Lea the madu. Pian bain I met a soya, for about 9 years. Now the chair, the lea the madi, toa, mugo mutant, chabi 9 years. Gone giri, see why long as any gani, mugo mutani, young when needed, neyama, down when you move, down when can move bain I met, ubri, for about bain 9 years.ပါတီတီထောင်တာနောက်ကျတဲ့အတွက်ကိုယ်စလဲလောင်းရည်အတွက်နည်းနည်းနဲ့ပဲဝင်ရောက်ရှင်ပြန်ရတာဖြစ်ပြီးလာမယ့်ရွေးကောက်ပွဲတွေမှာကိုယ်စလဲလောင်းရည်အတွက်အများပြားဝင်ရောက်ရှင်ပြန်နိုင်အောင်လုပ်ဆောင်သွားမယ်လို့ဦးမင်းသူကပြောပါတယ်။ဘူဝါဒကတော့လေသမားဘက်ကတိတ်ရက်တိမယ်ဒါပဲတစ်ချက်အဲ့ဒီမှနေနောက်တစ်ခါလေသမားဘက်ကဘာမူဝါဒချမှတ်ထားလဲဆိုတော့တကယ်တမ်းပေါ့ဒီလေသမားတွေအတွက်ဥပ ွားခြင်းနဲ့ဒါဥပဒေပိုင်းဆိုင်ရာပေါ့ဥပဒေနဲ့လည်းပြည်သူဘက်ကကာဝန်ဆိုတဲ့မူဝါဒကိုချမှတ်ထားတယ်နိုင်ငံတော်မှာလည်းဆောနာဘုရားနိုင်ငံဆိုင်မူဝါဒကတော့ဆောနာတစ်ခုလေးပဲပြောချင်တာပေါ့နော်တို့တမတို့ဒီတောင်သူလယ်သမားတွေကလည်းတမတော်လိုပဲအမြဲတမ်းအမျိုးသားရေးကိုတိစမဖောက်ဘူ
းပြည်ထောင်စုတောင်သူလယ်သမားအင်အားစုပါတီကကိုယ်စားလှယ်လောင်းနေလွတ်တော်တွေရောက်ခဲ့မယ်ဆိုရင်တော့တောင်သူလယ်သမားရေးတွေအပြင်အလို့သမားအခွင့်အရေးတွေရရှိဖို့ကိုလည်းလှုပ်ဆောင်သွားဖို့ရှိတယ်လို့ဩကရဦးမင်းသူကပြောပါတယ်
တို့တော်လေရောက်တော်လို့ရှိရင်အဓိကကတော့လေသမားနှစ်ကတော့တော့ဗာလဲဆိုတော့ဆင်းရဲသားအလုသမားဘက်ကိုပဲယက်တည်မှာပဲတို့တော်တော်ရောက်သွားပြီဆိုရင်ကိုယ်စလေတွေကစုပေါင်းပြီးတော့ဒါလေသမားနဲ့အလုသမားအတွက်ကြီးပဲအဓိကထားပြီးတောင်းဆိုပေးသွားမယ
်ပြည်တော်စုတောင်းလို့လေသမားအင်အားစုပါတီဟာ2015ခုနှစ်ဩဂုတ်လအတွင်းပါတီမှတ်ပုံနဲ့အမှတ်69နဲ့ပါတီတင်ထောင်ခွင့်ရရှိခဲ့တာဖြစ်ပြီးပါတီဝင်အများကတော့9000ကျော်ရှိနေပါတယ်ကျွန်တော်သိရပါမြမခတရင်အခြေစီကနေ VOA ကိုပေးပို့လိုက်တာပ
ါနိုင်ငံရေးပါတီမိတ်ဆက်ကဏ္ဍကနေနိုင်ငံရေးပါတီတွေရဲ့မူဝါဒနဲ့ဂရိကကွေတီကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုညနေပိုင်းအစီအစဉ်ဆုံးမသက်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါဦးမယ်ရှင်
စီးရဲနိုင်ငံရေးနာဂတ်ကိုစတင်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့တို့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံကြပါတယ်။တောက်ချာနေကဝန်ကြီးနှုတ်ဦးလက်ဆွဲနှုတ်ဆက်ပြီးစတင်ဖို့ခန်းနယ်ကိုဝင်သွားကြပေမဲ့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူး။အမေရိကန်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးတွေကကုလသမဂ္ဂ Sorry တူရကီတို့ကကိုယ်စားလှယ်နဲ့လည်းတွေ့ဆုံဆွေးနွေးအောင်မှာဖြစ်ပါတယ်။ရှိချေယူစလင်ကသာသနာ့နယ်မြေထဲမှာမွတ်စလင်ဝတ်ပြုသူတွေအပေါ်ကန့်သက်ချက်တွေကိုအစ္စရေးနိုင်ငံဘက်ကပယ်ချပေးလိုက်ပါတယ်။ဒီတွက်လည်းနိုင်ငံချမ်းမှာလူသေးပြောက်တွေတွေဖြစ်ပေါ်ခဲ့တဲ့တိမမှုတွေလည်းရောကြကောင်ရောကြသွားနေပါတယ်။စက်တင်ဘာလလယ်လောက်ကစခဲ့တဲ့ပြစ်ခတ်တွေကြောင့်အသက်ရွယ်လိုက်ကန့်သက်ထားတာကိုတောက်ချာနေကစတင်ချမှတ်ထားတာပါ။မြန်မာနိုင်ငံမှာကျင်းပဖို့သတင်းပတ်အနေနဲ့ကျွန်တော်ရဲ့ရွေးကောက်ပွဲကိုဒီမိုကရေစီနည်းချဖြစ်အောင်ဆောင်ရွက်ဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တူကတိုက်တွန်းလိုက်ပါတယ်။ဆိုရင်မကင်းစရာအခြေအနေတွေရှိနေစေဖြစ်ပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးဒီမိုကရေစီလမ်းကြောင်းပေါ်ကိုရှောင်လန်းဖို့အမေရိကန်ထိပ်တန်းလွှတ်တော်ကလူများစု Republican ကောင်းဆောင် Mitch McConnell ကတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီမဆန္ဒတွေရှိနေတဲ့အတွက်အမေရိကန်ပြည်ထောင်စုကဆိုရင်မကင်းဖြစ်နေတာတွေကို Republican ကောင်းဆောင်ကအမေရိကန်ထိပ်တန်းလွှတ်တော်မှကြာသာပြီးနေကပြောကြသွားတာဖြစ်ပါတယ်တိုင်းပြည်ရဲ့နှစ်စဉ်ပြည်တွင်းထုတ်ကုန်ပမာဏရဲ့ထုတ်ဝေနီးပါးရှိတဲ့ဒေါ်လာဘီလီယံ30ကျော်ကိုမြန်မာကျောင်းမြေလုပ်ငန်းကနေနှစ်စဉ်ဝင်ငွေရနေတယ်လို့တောက်ချန်နေကထုတ်ဝေတဲ့လန်ဒန်ခြေဆက် Global Witness ရဲ့အစီရင်ခံစာအသစ်ကဖော်ပြထားပါတယ်ခမန်းချက်သာမှန်ကန်မယ်ဆိုရင်တော့ကျောင်းမြေလုပ်ငန်းကတရားမဝင်ဘိန်းနဲ့မွေးစီဝါကုသန်းရောင်းဝယ်မှုကရတဲ့ဝင်ငွေထက်10လောက်တိရှိလာမှာပါ
ဒီနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Curtis Pineman ဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.